Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်အောက်တိုဘာလ4ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညအလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကားပါရှုစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကမ္ဘောဒီးယားနိုင်ငံမှာကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေအတွက်စစ်ကောင်စီအကြီးအကဲကိုမဖိတ်ပါဘူးတော်ဆန်းစုကြည်ပေါ်ဆွေးကျက်တင်ထားတဲ့အာဂနိမှုနမှုအတွေ့ဒီကနေ့နောက်ဆုံးကြားနာခဲ့ပါတယ်။ဂျပန်နိုင်ငံအပေါ်ဖြတ်ပြီးမြောက်ကိုရီးယားကဒုံးချီဆန်းသက်ပြစ်လုခဲ့ပါတယ်။ဒီလိုသတင်းတွေအပါအဝင်တခြားထစ်တန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ပြပေးတော့မှာပါခင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်နေနားဆင်ရမယ်။ထိတ်တန်းရောက်သတင်းတွေကတော့သခိုင်းတိုင်းကဏီနဲ့စလင်းကြီးမြို့နယ်တွေကကျေးရွာနှစ်ဓာစင်ကျော်ကပြည်သူတွေဟာမြမစစ်တပ်ကနေနေမြေရှင်းလင်းရေးထိုးစစ်ဆင်လာတဲ့အတွက်တိမ်းရှောင်ထွက်ပြေးနေကြရပါတယ်။
ကောင်းလို့စတုံးကြီးစစ်တေးမောလာတယ်သူကချက်ကိုရိတ်ခါအဲ့လိုမျိုးပို့တယ်အဲ့ကျတော့နမ်းနေပါတယ်ဆိုရင်သူပြစ်တယ်ဒီမောင်မြေဒေးရွာတွေကတော့စစ်တေးမြေတွေအကုန်ရွာတွေအကုန်လုံးကတော့ရှောင်နေရပေါ့
မုတ်ထောကျေးရွာကံပြည်သူတဦးပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးပါမယ်ရခိုင်ဘက်မှာတော့စစ်ဘေးရှောင်နေနေရပြန်ဖို့စစ်တပ်ကဖိအားပေးနေပါတယ်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းပြောင်းလဲဖို့ပြင်ဆင်နေပါတယ်ဗမာပြည်နယ်ဖွဲ့နိုင်မှု SSPP ရဲ့တင်ပြချက်ကိုတော့စစ်ကောင်စီကပယ်ချလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်မယ်နဲ့ဦးတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာလာမယ့်နိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံခြားရေးဝန်ကြီးကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပြောဆိုတာကိုကိုကပီ The Phnom Penh Post သတင်းစာမှာရေးပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲအစည်းအဝေးတက်ရောက်ဖို့အကြောင်းကြားထားတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရချွန်ဆွန်ဒူရီက The Phnom Penh Post သတင်းစာကိုပြောကြားခဲ့တာပါတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေအာဆီယံအတွင်းရေးမှူးချုပ်နဲ့ဆွေးနွေးပွဲနိုင်ငံတွေဒေတာရင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဖိတ်ကြားစာတွေပေးပို့ပြီးပြီလို့သူကပြောဆိုပါတယ်မြန်မာနိုင်ငံရဲ့အကြအတဲတွေဖြည့်ဆည်းရေးအာဆီယံရဲ့ပုံသဘောတူညီချက်တွေအကောင့်ထည့်ဖော်ဖို့မြန်မာနိုင်ငံဘက်ကပြက်ကွက်နေပြီးနိုင်ငံရေးဖိနှိပ်မှုတွေရှေ့တိုးလှုပ်ဆောင်နေချိန်မှာပဲမြန်မာကောင်းဆောင်တွေကိုအာဆီယံထိပ်သီးဆွေးနွေးမဖိတ်ဖို့ကမ္ဘောဒီးယားနိုင်ငံကဆက်ပြီးတော့ဆုံးဖြတ်လိုက်တာပါ။အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာစစ်ကောင်းဆောင်တွေကိုထောက်ခံတဲ့သူအဖြစ်အများအမြင်မှာကိုလိုလားပုံမရဘူးလို့မဟာဗျူဟာလေးလာရေးမဲကောင်ဌာနသုတေသီတူဖြစ်တဲ့သုံးမန်ဒါဝစ်ကတုံ့တက်တာကိုဒဖနမ်ပင်ပို့သတင်းစာကရေးပါတယ်။အချိန်40နဲ့42ကြိမ်မြောက်အာဆီယံအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေအပြင်အရှေ့အာရှနိုင်ငံခြားရေးဝန်ကြီးတွေရဲ့ဒေတာရင်းနီနိုဖလော်ဘဲတွေကိုနိုဝင်ဘာလဒုတိယအပတ်အတွင်းကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ
။နိုင်ငံတော်အတိုင်းအမြင်ကပုံကူတောင်းဆန်းစုကြည်တရားရင်ဆိုင်နေရစေအမှုတွေလည်းကနောက်ထပ်အာဂရီအမှုနှုတ်မှုကိုလာမယ့်အောက်တိုဘာလ12ရက်နေ့မှာအပိသက်အမိန့်ချမှတ်သွားမယ်လို့မျှော်လင့်ကြောင်းတရားရေးသတင်းရက်ကွက်ကပြောပါတယ်။တောင်းဆန်းစုကြည်ဟာစီးပွားရေးလုပ်ငန်းရှင်ဥမ္မောင်ဝိတ်စီကအမေရိကန်ဒေါ်လာ5သိန်းခွဲကို Rockingji Foundation အတွက်လက်ခံရယူခဲ့တဲ့ဆိုပြီးစစ်ကောင်စီကအခုလိုတရားစွဲဆိုထားခဲ့တာဖြစ်ပါတယ်။ဒေါ်လာ5သိန်းခွဲကိုဒေါအောင်ဆန်းစုကြည်ကနှစ်ကြိမ်ခွဲလက်ခံယူခဲ့တဲ့အတွက်အမှုကိုနှမှုနဲ့ဆွဲဆိုတာလို့သိရှိရပါတယ်။အမှုတွေနဲ့ပတ်သက်ပြီးဒီနေ့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကတရားရုံးမှာအပိသက်လျှောက်လွှဲချက်ပေးခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းရှင်မောင်ဝဲအင်းနဲ့သူတော်ဆန္ဒအရလူတန်းခဲ့တာကြောင့်ပြစ်မှုကင်းရှင်းကြောင့်ရှေ့နေတွေဘက်ကလျှောက်လွှဲချက်ပေးခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းပြီးခဲ့တဲ့သတင်းပတ်ရုံးချိန်မှာဆွဆွဲချက်တွေအကုန်လုံးကိုညှင်းဆုပ်ခဲ့တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပြပါတယ်။အမှုကိုရုံးတင်စစ်ဆေးရမှာအပြင်ကလူတွေသတင်းဌာနတွေလာရောက်ခွင့်မရှိသလိုရှေ့နေတွေကိုလည်းအမှုအကြောင်းပြောဆိုခွင့်ပိတ်ပင်ထားပါတယ
်။ရိုဟင်ဂျာဒုက္ခသည်တွေတင်ဆောင်လာတဲ့လက်တစည်းဟာရာသီဥတုဆိုးရွားတာကြောင့်ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းအပြင်မှာအင်္ဂါနေ့ကတိတ်မောက်ခဲ့ပြီးအနည်းဆုံးလူ12ဦးတည်းမှလည်းပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။အဲ့ဒီငါးဖမ်းလေဟာမနေ့အစောပိုင်းထွက်ခွာပြီးမလေးရှားနိုင်ငံသွားဖို့ဦးတည်ထားတာဖြစ်ပါတယ်။ ပင်လာပင်လေအော်ရလေတိမောက်ခဲ့တဲ့နောက်ကေဇေရီတင်မော20နဲ့အသက်ရှင်ကျန်ရစ်သူတွေကိုကူညီကယ်ဆယ်နေပါတယ်ဒီလေမှာရိုဟင်ဂျာဒုက္ခသည်35ယောက်နဲ့ပင်္ဂလားဒေ့ရှ်နိုင်ငံသား4ဦးစုစုပေါင်း39ဦးတင်ကယ်ဆယ်ထားတယ်လို့ပင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ပြောခွင့်ရ L အမင်းက AFP သတင်းဌာနကိုပြောပါတယ်တိမောက်တဲ့ဒီလေဟာမထွက်ခွာခင်ကန်ယိုဒန်မြို့တွေကခီးစယ်တွေကိုခေါ်ယူပြီးလေပေါ်မှာလူ90တဲ့မင်းနဲ့ပါတယ်လို့ကန်ယိုဒန်တပ်မမူအရှိကအမေကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တန်းဝန်းကျင်ခိုလုံနေတဲ့ဒုက္ခသည်စခန်းတွေရှိရာ Cosses Bazaar ခရိုင်တောင်ပိုင်းနားမှာလေကတိမ်မောက်ခဲ့တာဖြစ်ပါတယ်ဒီဒုက္ခသည်အများစုဟာမြန်မာနိုင်ငံတွင်းစီရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းချောင်ခဲ့သူတွေဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှာပြန်မေးဆွဲအာရမအလုတ်ခိုင်းခံရနိုင်မှုနဲ့ဆက်နွယ်ပြီးအလုတ်ကိုရှာပေးတဲ့ပွဲစားနှစ်ယောက်ကိုအိန္ဒိယနိုင်ငံမွန်ဘိုင်းရာဇဝတ်မှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်ကြောင်းဒီကနေ့ထုတ်တဲ့ Hindustan သတင်းစာမှာဖော်ပြပါတယ်အဖခါသူနှစ်ဦးဟာပြီးခဲ့တဲ့သတင်းဘက်ကဒေါင်ဂရီမြို့ကနှစ်ဦးကိုမြန်မာနိုင်ငံမှာခေါ်သွားခဲ့ပြီးထိုင်းနိုင်ငံပို့ခဲ့တဲ့လုပ်ပွဲစားတွေဖြစ်ပါတယ်တခြားအိန္ဒိယနိုင်ငံသားအများအပြားကိုလည်းအလားတူအလုပ်ကိုင်ရှာပေးမယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကိုပို့ခဲ့တယ်လို့အိန္ဒိယရဲတွေကယုံကြည်ထားပါတယ်အိန္ဒိယနိုင်ငံသားတွေကိုထိုင်းနိုင်ငံမှာလက်ကကောင်းတဲ့ IT နည်းပညာအလုပ်တွေရမယ်ဆိုပြီးခေါ်ယူခဲ့ပြီးတဲ့နောက်မြန်မာနိုင်ငံထိုင်းနယ်စပ်မြောက်ပြည်မြို့အနီးမှာစိုက်ဘာရာဇဝတ်မှုကျူးလွန်ခဲ့တဲ့အလုပ်တွေခိုင်းစေခံခဲ့ရတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေကလည်းအိန္ဒိယသတင်းစာတွေမှာရေးခဲ့ပါတယ်။အဖမ်းခံထားတဲ့အိန္ဒိယနိုင်ငံသား300လောက်ထိရှိမယ်လို့အိန္ဒိယသတင်းစာတွေကရေးပြီးမြောက်ပြည်မြို့အနီးရွှေကုတ်ကိုမြို့တင်မှာ KK Park ရာဇဝတ်ခိုင်းအဖွဲ့ကဖမ်းဆီးထားတယ်လို့လည်းအိန္ဒိယနိုင်ငံထုတ် The Times of India သတင်းစာကရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယတာဝန်ကတော့အိန္ဒိယနိုင်ငံသားတွေပြန်လွတ်ပေးရေးဆက်လက်ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းနိုင်ငံအတွင်းဆန္ဒခံယူပွဲပြုလုပ်ပြီးတင်းယူထားတဲ့ဒေသလေးခုကိုရုရှားပိုင်နယ်မြေတွေအဖြစ်ရုရှားအထက်လွှတ်တော်ကဒီကနေ့မဲခွဲအတည်ပြုလိုက်ပါတယ်။အဲဒီလိုယူကရိန်းနယ်မြေတွေကိုအာရမတင်းယူခဲ့တဲ့လို့ရအပေါ်အနောက်အုပ်စုနိုင်ငံတွေကပြစ်တင်ဝေဖန်လိုက်ပြီးဒီလို့ရဟာအန်ဒီယေများပြီးဥပဒေကြောင်းအရတန်ဖိုးမရှိတဲ့လို့ရဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောပါတယ်။ရုရှားတပ်ဖွဲ့တွေကတိမ့်ပိုက်ထားတဲ့အဲဒီဒေသလေးခုမှာရုရှားတို့အစိုးရဆန္ဒခံယူပွဲကျင်းပပြီးရုရှားအောက်လွှတ်တော်ကအဲ့ဒီဒေသတွေဟာရုရှားပိုင်နယ်မြေအဖြစ်မဲခွဲအတည်ပြုပေးပြီးလဲဖြစ်ပါတယ်အဲ့ဒီဆန္ဒခံယူပွဲဟာအထမလုံဆောင်ခဲ့တဲ့ဆန္ဒခံယူပွဲဖြစ်ပြီးဒွန်ညက်စ်လူဟန်စက်ဇပိုရီဇီးယားနဲ့ခါဆွန်ဒေသတွေကလူထုတွေရဲ့သဘောဆန္ဒမပါဘဲလုံဆောင်ခဲ့ခြင်းဖြစ်တယ်လို့ယူကရိန်းအစိုးရကပြောပါတယ်တခြားတိုင်းပြည်တစ်ခုကနယ်မြေတွေကိုချင်းချောက်သိမ်းယူသိမ့်ပိုက်တဲ့လောက်ရဟာကုလသမဂ္ဂရဲ့ပြည်ရင်စာချုပ်နဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောပါရခင်ဗျာ
။မြောက်ကိုရီးယားကအမျိုးအစားမသိသေးတဲ့ပယ်ထိန်တပ်ဒုံးကျည်တစ်စင်းကိုဂျပန်နိုင်ငံအပေါ်ကိုကျော်ပြီးပြစ်လွတ်ခဲ့တဲ့အတွက်မြောက်ပိုင်းကဟိုကိုင်ဒိုနဲ့အေဝမိုရီခရိုင်တွေမှာလူတွေကိုအင်္ဂါနေ့မနေ့ကဘေးကလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ဒီလိုပြစ်ခတ်တာဟာရက်ဆက်ရက်ကားတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကအခုလိုပြောပါတယ်။
私の方からはこの事態を受けて落下物等による被害がないかの確認
リーチェネ類を動員ねあねじゃらでレネちゃん撇しけた類を設置もあそわを捻じゃたばれあちゃ類類を捻々ささ疏送投達び山や丹比類ね普邦騒えぽ票たばれဒီနောက်မှာတော့အမျိုးသားလုံခြုံရေးကောင်စီကိုချက်ချင်းခေါ်ယူပြီးတရင်ချက်လက်တွေကို疏送投達မှာပါလို့ပြောသွားခဲ့တာပါဒုံးကြီးကမနေ့9:22မိနစ်ကပြည့်လွတ်ခဲ့တာဖြစ်တယ်လို့ဂျပန်ဆွေအဖွဲ့အတွင်းဝင်ချုပ်ဟီရိုကာဇုမတ်ဆူနိုကသတင်းတောက်တွေကိုပြောပါတယ်။နောက်22မိနစ်အကြာမှာဂျပန်နိုင်ငံရဲ့အရှေ့ဘက်ကန်းကစီးပွားရေးဆောင်အပြင်ဘက်ပစိဖိတ်ပုတ်တရားတွေကိုကျသွားခဲ့တယ်လို့ဆိုပါတယ်။အင်္ဂါနေ့ကပြစ်ထုတ်ခဲ့တဲ့ဒုံးကျည်ဖြစ်ပုံရတဲ့ဓာတ်ပုံတွေကိုမြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်သုံးဖို့ဆုံးဖြတ်ခဲ့ရင်မဟာမိတ်တွေကပြက်ပြက်သားသားထူးထူးကဲကဲတုံ့ပြန်သွားမယ်လို့စနေနေ့ကကျင်းပခဲ့တဲ့လက်နက်ကိုင်တပ်ဖွဲ့များနဲ့အခမ်းအနားမှာတောင်ကိုရီးယားသမ္မတယုံဆုပ်ယောကပြောကြားခဲ့ပါသေးတယ်။
2022ခုနှစ်အတွက်ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုပညာရှင်3ဦးပူးတွဲရရှိကြောင်းဆုရွေးချယ်ရေးအဖွဲ့ကဒီကနေ့ကြေညာပါတယ
် The Royal Swedish Academy of Sciences has this morning decided The award, the 2022 Nobel Prize in Physics.
Yuba Bera Sanya Nobel Sugo, Pintin Nanganda, Alain Aspect, American Nanganda, John F. Clausane, Austria Nanganda, Anton Zalingaro, Tong Upudwe, Chimian Lai Chao, Nobel Suye Chei Comedy Ga, Chinagaraba, Through Tong Uga, Shotwe, Che Neri Mashide, Momwari, Chase Yoshe Nebongo, Lila Gajara Pibare, Through Ye Lila Tushi Jaga, Quantum Yubabira Nipinya Dre Kitiko Posong Pinane a Chigan Omni Pita Jang a Kulu Suchimina Pitelu Yuche Apuega Biobare Bigger and a town set the Kune Dongale Yubabira Sanya Nobesugo Uriya di Bionamugo Lure Bobi Tishinale on Sansang Bigajare Pinya Shinton Upudwe Yashi Gejabare Disudwe Sungwe Syrian Corona Sedan Dollar Coding Niba Chimikama Pibare Kayoga Jang Nanja Sangatare Nobesu Biwaguru Dine Maro, Dizamala Sayene, Surinanga Stockholm Yuma, Lukurai, Chimian Pitabu season Tabare, Tadubera Sanya, Nobe Sugo, Manatian Bodhune, Sabi Sanya Sugo, Jadabrinine, Siboy Sanya Sugo, Lamet, Taujaniroma, Divi Chinya, Toma Tiparakne.
Senene Roma, Bolongwene will be you, Bobjikayama, do go do Nimi Tika Mibi, Nezo Lutian Sangayo, the Songeretwe, Indonesia Yejone, Darwin Shidu, Koyako, Danila Niga, Yaruga, Peshalai Bari. တခြားတာဝန်ရှိသူဆက်ရှိရောက်ကိုလည်းစစ်ဆေးနေတဲ့ဖြစ်ပါတယ်ဘောလုံးပရိသတ်တစ်ထောင်လောက်ကရှိုင်းကြီးအနေနဲ့ဖြောင်းနိုင်ထွန်းကြပြီးတိစုံသွားတဲ့သူတွေအတွက်အမတ်တရဆူတောင်းပွဲတက်ကိုတနင်္လာနေ့ညကဂျကာတာကဘောလုံးကွင်းတစ်ကွင်းမှာကျင်းပခဲ့ကြပါတယ်ရဲကမျက်မြင်သက်သေတွေကိုစစ်ဆေးနေတဲ့အပြင်ကိုယ့်ရဲ့အတွင်းနဲ့အပြင်မှာရှိကြတဲ့လုံခြုံရေးကင်မရာ30နှလုံးနဲ့တိစုံတန်းရသ ိုရှာတပ်ရာဂျိုကိုဗီဒိုတို့ကမိတ်ထုတ်ထားပါတယ်ဘောလုံးဖွဲ့ချုပ်ကလည်းဒီဘောလုံးရာသီမှာအရိမာအသင်းကိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ပိတ်ပင်လိုက်ပါတယ
်အော်တိုဘာလာကို၄ရက်အင်္ဂါညရဲ့ထိတ်တရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ကဏီနဲ့ဆလင်းကြီးကကြီးရွာနှစ်ဒါဇင်ကျော်စစ်ဘေးတိမ်းရှောင်နေရတဲ့အကြောင်းကိုပြောပြပေးကြပါမယ်စကိုင်းတိုင်းအတွင်းကဏီမြို့နဲ့ဆလင်းကြီးမြို့နယ်တွေမှာအော်တိုဘာလာ၃ရက်နေ့မနေ့တုန်းကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်စစ်ကြောင်းဝင်လာတာကြောင့်ဒေသခံကြေးရွာတွေကရွာသူရွာသားတွေဟာစစ်ဘေးကနေတိမ်းရှောင်ပြီးတော့ထွက်ပြေးနေကြရပြန်ပါတယ်။ကဏီမြို့နယ်ကကြေးရွာ15ရွာထပ်မံနဲ့စစ်ရှောင်နေကြရတယ်လို့ဆလင်းကြီးမြို့နယ်မှာလည်း17ရွာထပ်မံနဲ့စစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ရုတ်တရက်နယ်မြေရှင်းလင်းရေးစစ်တပ်ရဲ့ထိုးစစ်ဝင်လာတာကြောင့်ပြင်ဆင်ချိန်မရပဲရွာသူရွာသားတွေထွက်ပြေးနေကြရတာပါ။ကဏီနဲ့ဆလင်းကြီးမြို့နယ်ကအခြေအနေသတင်းပေးပို့ချက်ကိုတော့မတ်ရင်ချင်းနိုင်ကတင်ပြပေးထားပါတယ်။
အောက်တိုဘာလ3ရက်မနေ့ကစစ်တပ်ရဲ့ရေရင်တွေ73စီးထက်မနည်းကဏီမြို့နယ်ချင်းတွင်းမြစ်အတိုင်းစံတက်လာပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းမူတော်ကျေးရွာခံတအုပ်က VOA ကိုပြောပါရယ်မြစ်ဘေးမှာနေထိုင်တဲ့ကျေးရွာပေါင်း15ရွာထက်မနည်းအခုချိန်ထိနေအိမ်တွေကိုမပြန်နိုင်သေးပဲတိမ်းရှောင်နေကြရတယ်လို့ပြောပါရယ
်စစ်ကြောင်းကဖက်နေတွေနဲ့သူတို့ဖက်တွေအကုန်လုံး73စီးစစ်ပင်းမောလာတယ်သူတို့ဖက်ကိုရိခါအဲ့လိုမျိုးပို့တယ်အဲ့ကြတော့နန်းနေပါလေဆိုရင်တို့ပြစ်တယ်ဒီနောက်မြေဒေးတွေပါတွေကတော့ဆွတ်မြစ်ပြီးအကုန်ဂျွာတွေအကုန်လုံးကတော့ရှောင်နေရပေါ့သူတို့ကလက်နဲ့ကြီးနဲ့အကုန်လုံးပြစ်ခတ်အဲ့လိုမျိုးတွေလောက်တာဆိုတော့အကုန်လုံးဒီရိုးတစ်ဆောက်ကတော့ဂျွာတွေကတော့အကုန်ဆောင်ရတာရှင်လက်နဲ့ကြီးတွေနဲ့သူတို့ကစစ်သင်းမောင်းကတော့လက်နဲ့ကြီးနဲ့ပြစ်တယ်ဆိုရင်အဝေးရောက်တယ်လေအဲ့ကြတော့တော့ပြေးရ
စစ်ဘေးရှောင်နေအများစုဟာနီးစက်ရကျေးရွာနေအိမ်တွေစာတင်ကျောင်းတွေနဲ့တချို့ကတောတောင်တွေထဲမှာပုံခိုနေရပါတယ်တောတောင်တွေထဲမှာကလေးတငယ်တွေခြင်တွေကြိုက်လို့ရာသီတုပ်ကွေးရောဂါဖြစ်တာတွေဖျားနာတာတွေရှိနေတယ်လို့လည်းသူကပြောပါတယ်ဒေတာကန်တယောက်ကတော့စစ်တဲ့အာဏာသိမ်းပြီးနောက်ပိုင်းနယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေရောက်လာတိုင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒီတစ်ကြိမ်နဲ့ဆို25ကြိမ်ထက်မနည်းရှိနေပြီလို့ပြောပါတယ်ကျိုတင်စူးစီးထားတဲ့ရိတ်ခါတွေမရှိတာကြောင့်အချင်းချင်းစားရေးတောက်ရေးတွေမျှဝေစားတောက်ကြရတဲ့အကြောင်းလဲသူကအခုလိုပြောပါတယ
်စားတာတောက်ရတာကျတော့တိတ်အဆင်မပြေသားဘောအခုလိုစေးဆောင်နေချင်းဆိုပို့ဆိုးတာပေါ့ပြီးကြတော့အချို့လဲဝယ်မထားရဲဘူးမရဲကျိုးဝယ်ထားလို့ကိုယ့်အိမ်ဒီမှာဆိုချစ်ချစ်ချစ်ချောက်ထုံးရင်နီးတွေပါလေရှို့တယ်ကျမတို့ယာရီဆိုနှစ်ခါပြန်ပြီးရှို့ခံရတယ်လေအဲကြတော့ပို့လဲဝယ်မထားရဲဘူးပို့လူဒီကအမြလိုက်ဒီကမြလိုက်အဲ့လိုမျိုးမျှစားရတယ်ပေါ့
စစ်ဘေးရှောင်တွေထဲမှာကျန်းမာရေးမကောင်းလို့တခြားသူတွေကတည်ယူပြီးတော့အသက်ဘေးလွတ်အောင်ပြေးလွှားခဲ့ရသူတွေလည်းရှိပါတယ်
ထက်ထဲရတာအများကြီးရှိရတယ်မိုးတွေကယွာဒီကလေးဖြတ်ထားတဲ့လူလဲဆိုတော့သွားရလဲကလေးတွေပွေပြီးကြေးရတာမလွယ်ဘူးသွားရနိုင်ရလဲစိန်ခုံမှုတွေကတော့နည်းဘူးအလုတ်ကင်မရှိလို့စားရတော့ရတာအဲ့မလွယ်ဘူးလားနေရောပေါ့တော့အများကြီးပါပဲ
ဆလင်းကြီးမြို့နယ်မှာလဲအောက်တိုဘာလ3ရက်နေ့ကညောင်ပင်ကြီးရွာရဲစခန်းကနေဈေးထွက်ဝယ်တဲ့ရဲလေးယောက်ကိုလက်နက်ကင်အဖွဲ့တစ်ခုကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်စစ်တပ်ဘက်ကအင်အားတော်တော်များများတုံ့ပြန်ထိုးစစ်ဆင်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်တိုက်ခိုက်ခံခဲ့ရတဲ့ရဲလေးယောက်တိတ်ဆုံးခဲ့တယ်လို့ဒေသခံတချို့ကပြောဆိုတာနဲ့ပတ်သက်လို့တရားအတည်ပြုချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီတိုက်ခိုက်မှုအပြီးမြို့နယ်တွင်းကရွာတော်တော်များများစစ်ဘေးရှောင်နေရတယ်လို့လည်းဒေသခံတယောက်က VOE ကိုပြောပါတယ
်အောက်တိုဘာ3ရက်နေ့ကညောင်မီစခန်းအနေပြီးတော့ဈေးထွက်ဝယ်တဲ့ရေးလေးကောင်ကိုမိမတီအဖွဲ့ကနေပြီးတော့တိုက်ခိုက်သွားပါတယ်ရေးလေးကောင်လုံးတေးပါတယ်အဲ့တော့ကြောင့်မောင်မဘက်ကနေပြီးတော့အဲစိတ်ရအများပြနဲ့ချင်းနှင်းမြင့်နောက်ဘက်ကညောင်မီတွိုက်ကိုစစ်ကြောင်းထိုးလာပါတယ်အနည်းနဲ့ရွာတွေကတော့တချို့ဆိုရင်ဗမာပြည်စင်ချင်းမရှိဘဲနဲ့အဝေးတို့စစ်ဘေးရှောင်ရာတွေလည်းရှိတယ်ဗျအဲကျေးရွာပေါ်ကတော့ဆက်တဲ့ရွာလောက်ရှိမယ်ဗျအဲညောင်မကြီးနီးနန်းနင်းတော့ရေရွှေရင်လေးအမှတ်တုံးအမှတ်လေးရွာရှိတော်တိန်တော်အောင်ချမ်းစီတော်ကြီးရုံးမယူအဲ့ဒီရွာတွေဗျစီပြီးရှောင်းနေရ
ကဏီနဲ့ဆလင်းကြီးမြို့နယ်အတွင်းကစစ်ရှောင်းနေအတွက်စားနေရိခါနဲ့စေဝါအကူအညီတွေလိုအပ်နေတဲ့အကြောင်းလဲအကူအညီပေးနေသူတွေကဆိုပါတယ်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်အရေးအတွက်လဲဒီလာပိုင်းတွင်ပိုးပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွဆွဲထားသလိုနယ်မြေရှင်းလင်းရေးထိုးစစ်စင်တာတွေကိုလည်းခက်စိတ်စိတ်လှုပ်လာနေပါတယ်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြားမှာစစ်ဘေးရှောင်တွေလည်းတိုးလာနေပါတယ်ရှင်
မြမစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်စစ်ကြောင်းဝင်လာတဲ့အတွက်ဒီကဏီနဲ့ဆလင်းကြီးကပြည်သူတွေစစ်ဘေးတိမ်းရှောင်နေရတဲ့အကြောင်းမတ်ရင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်စစ်ဘေးရှောင်နေနေရက်ပြန်မှုစစ်တပ်ကနေဖိအားပေးနေတဲ့အကြောင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်အတွင်းမှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပေမဲ့လည်းစစ်ဘေးရှောင်စခန်းတွေမှာတိမ်းရှောင်နေရတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးသူတွေဒီလကုံနောက်ဆုံးထားပြီးကိုယ်နေရက်ကိုပြန်ကြဖို့မြမစစ်တပ်ဘက်ကဖိအားပေးနေပါတယ်စစ်ဘေးရှောင်စခန်းတွေမှာခိုလုံနေတဲ့သူတွေကတော့လုံခြုံရေးအရာစိတ်မချသေးသလိုမြေမြုံမိုင်းအန္တရာယ်တွေကလည်းစိုးရိမ်နေကြောင်းနေရက်ပြန်မှုမလွယ်သေးဘူးလို့ကူညီဆောင်ရှောက်ပေးနေတဲ့စခန်းတာဝန်ခံတွေကပြောပါတယ်ရခိုင်ဒေသစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုအလိမ်မာတင်ပြပေးထားပါတယ
်ရခိုင်ပြည်နယ်အတွင်းစစ်ဘေးရှောင်စခန်းမှာနေထိုင်နေဒေသခံရွာသူရွာသားတွေအခုလအောက်တိုဘာလအကုန်နောက်ဆုံးထားပြီးနေရက်ပြန်ကြဖို့စစ်ကောင်စီဘက်ကဖိအားပေးတိုက်တွန်းနေတဲ့အကြောင်းစခန်းတာဝန်ခံတွေကပြောပါရယ်ရခိုင်ပြည်နယ်ကြောက်တော်မြို့မှာရှိတဲ့စစ်ဘေးရှောင်စခန်းတာဝန်ခံတွေကိုအထွေထွေအုပ်ချုပ်ရေးမှုရုံးမှဒီကနေ့ခေါ်တွေ့ပြီးမိုးရသည့်အကုန်စစ်ဘေးရှောင်တွေနေရက်ပြန်ဖို့အတိပေးလာတယ်လို့စခန်းတာဝန်ခံတူက VOA ကိုပြောပါရယ
်ဒီစစ်ကောင်တွေဒီမိုးကုန်တာနဲ့သူတို့နေထိုင်တဲ့နေရက်ကိုပြန်ရမှာပေါ့ဒီစစ်ကောင်စခန်းကိုနေလာလဲကြာလာပြီဆိုတော့နေရပြင်ဖို့ကတော့မဖြစ်နိုင်ဘူးဘူလာရှိကတော့နေရပြင်ဖို့ဆိုတာကဒီနိုင်ငံရဲ့အခြေပုံမှမုန်တယ်တာပေါ့နော်အခုကအခုလိုမျိုးပေါ့နော်နိုင်ငံရဲ့မတင်နေတဲ့အချိန်မှာပေါ့နော်နေရပြင်ခိုင်းတာမျိုးတကယ်လို့မျိုးပြင်ခိုင်းရင်လည်းဟိုစစ်ဆောင်တဲ့အနေနဲ့တော့ဟိုပြင်ဖြစ်ဖို့အနေနဲ့တော့မရှိဘူ
းစစ်ဆောင်လူဦးရေ3000ဝန်းကျင်ရှိထားတဲ့ကြောက်တော်မျိုးကစစ်ဘေးရှောင်စခန်းတစ်ခုမှာစက်တင်ဘာလတည်းတိုက်ပွဲအခြေအနေတွေကြောင့်လူဦးရေ900လောက်ထပ်တိုးလာပါတယ်စားနဲ့ရိတ်ခါလိုအပ်ချက်အတော်လေးလိုအပ်နေတဲ့အချိန်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လဲစစ်ရှောင်ဦးရေတစားထက်တစားထပ်ပြီးတိုးလာနေတယ်လို့ပြောပါရယ်တိုက်ပွဲအခြေအနေကြောင့်လုံခြုံရေးအကြောင်းပြပြီးလမ်းပတ်ဆက်သွယ်ရေးပိတ်ဆို့ထားတာကလည်းရခိုင်ပြည်နယ်မှာမကြခဏကြုံနေရပါတယ်ကုန်သွယ်ရေးပိုင်းကန့်တက်ခံနေရတာကလည်းဒေသရင်းနေထိုင်သူတွေအတွက်အခက်တွေ့နေရတယ်လို့စားနဲ့ရိတ်ခါကူညီသူတွေကပြောပါရယ
်ဖွင့်ထားတာကတော့စစ်တွေကြောက်တော့လမ်းတွေအမှန်ဖွင့်ထားတယ်လေကျန်တဲ့လမ်းတွေကတော့အကုန်လုံးပိတ်ထားတယ်ဒီတို့ကလေကျွန်တော်တို့စစ်တွေမောင်တော်စစ်တွေဘူးဒီတော်ဟောစစ်တွေမြောက်ဦးစစ်တွေပြီးတော့မင်းပြကျွန်တော်တို့ပေါ့နော်
ကျောက်တော်ကနေ flavor ဆိုကိုစိုးတာပေါ့အကုန်လုံးကိုပိတ်ထားတာဘာမှသွားလို့မရဘူးကျွန်တော်တို့အလဲမိုင်းပြီးတော့စားမယ့်အိတ်ခါတော့အခက်အခဲတွေ့သွားပြီပေါ့ကျွန်တော်တို့ကအခုချိန်ကျတော့တောင်ပူရဲ့ချိန်မှာလဲစပါးတွေကမကြံတော့ဘူးလीကျွန်တော်တို့ချိန်မှာအရေးတောင်ပူတကယ်မှာစပါးတွေမကြံတော့အခုချိန်မှာလဲနေရောပိတ်လိုက်တော့ပူပြီးတော့အခက်အခဲဖြစ်သွားပြီပေါ့
ရခိုင်အေးအေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လကစပြီးစစ်ပြေးဒုက္ခတွေ18,000ကျော်တိုးလာခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့အခုလအစီရင်ခံစာမှာဖော်ပြထားပါတယ်စစ်ပေးဆောင်ဒုက္ခတွေကိုအတင်းအကျပ်ဖိအားပေးပြီးနေရက်ပြန်ခိုင်းတာတွေရှိနေပေမဲ့စစ်ဆောင်သူတွေကတော့လုံခြုံရေးအခြေအနေစိတ်မချတဲ့အတွက်အခက်အခဲတွေကြားနေရက်ပြန်နိုင်သေးမှာမဟုတ်သေးတဲ့အကြောင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒုက္ခတွေကိုကူညီပေးနေသူတဦးကပြောပါတယ
်စစ်ဆောင်တွေရှိတော့သူတို့က public ရှိနေရင်ဖက်ကလည်းတိုက်လို့မရဘူးဖက်ကလည်းတိုက်ပွဲပေါ်ဆောင်လို့မရတော့ဘူးအခြေအနေမျိုးဆိုတော့သူတို့ကအတင်းအဓမ္မပေါ့နော်ဖို့ဆိုပြီးတော့ပြန်ဆက်တယ်ဒါပေမဲ့ကျွန်တော်တို့ဒီ star play တွေကအခုစစ်ဆောင်တွေကတော့မတော်ဘူးပေါ့နော်မိုင်းကြောက်ရတယ်နံပါတ်1နံပါတ်2စာနာရိတ်ခါကအခုကစိတ်ထားတော့ကျွန်တော်ကနံပါတ်ငါလို့တင်ပါပဲနံပါတ်နံပါတ်3ဒီတိုက်ပွဲမှာဂျားမှာဒီလိုလက်နက်ကြီးတွေကရန်သူရှိပေမဲ့လည်းအခုကဖြစ်လဲဆိုတော့ရန်တန်းပစ်တာဟိုရန်နော်တိုက်ပွဲဖြစ်တာမဟုတ်ဘူးဒါပေမဲ့သူတို့ကနေတိုင်းလိုလိုကနေပြီးတောင်းတန်းပေါ်တွေကနေပြီးလက်နက်ကြီးနဲ့ပစ်နေတာဖိရှာနဲ့ပတ်တောင်းဟိုစစ်ဆောင်တွေကလုံးဝမတော်ဘူးအမဒီစစ်ဆောင်တွေအခုစစ်ခန်းတွေမှာလည်းစစ်ဆောင်စခန်းတွေမှာပဲနေလို့ဖြစ်ပြီးတော့ဒီလိုအဆုံးဖြတ်တာပေါ့နော
်။ကြားပြည်နယ်ကရင်နီနဲ့ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင်းထွက်ပြေးခိုလုံနေကြရတဲ့စစ်ဆောင်သူတွေကိုလည်းနေရက်ပြန်ဖို့အတွက်ပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းတုန်းကမြန်မာစစ်တပ်ဘက်ကအကြောင်းကြားတာတွေရှိခဲ့ပါတယ်။စစ်ဆောင်သူအများစုကတော့သူတို့ရဲ့နေရက်မှာတိုက်ပွဲတွေဆက်ရှိနေတယ်လို့တချို့ကလည်းမိုင်းအန်ရဲ့ကြောင့်မပြန်ရဲကြသေးဘူးလို့အကူအညီလိုအပ်နေသူတွေကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူကတက်တန်းကျော်အထိရှိတဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုယုံ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
အလိမ်မှာပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းနေပြောင်းလဲဖို့ပြင်ဆင်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်စစ်တပ်ကနေကြောထောက်နောက်ခံပေးထားတဲ့ပါတီအဖြစ်အများကနေသတ်မှတ်ပြောဆိုထားတဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာထိပ်ပိုင်းခေါင်းဆောင်အပြောင်းလဲလုပ်ဖို့ပြင်ဆင်နေတဲ့အကြောင်းပါတီရဲ့နှီးဆက်သူတွေကပြောပါရယ်လက်ရှိကျင်းပနေတဲ့ပါတီညီလာခံမှာပါတီဥက္ကဋ္ဌဦးတန်းထေဥက္ကဋ္ဌတာဝန်ကနေအနားယူသွားပြီးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်ပိုင်းတွေကိုစစ်ဘက်ကနေပြီးတော့အနားပေးထားတဲ့သူတွေနဲ့အစားထိုးပြောင်းလဲဖို့မျှော်လင့်နေကြပါရယ်ဒီသတင်းရန်ကုန်ကသတင်းပေးပို့ထားတာကိုမတ်ဤတန့်စင်ပြောပြပေးပါရှင်
ပြည်သူ့ကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့တတိယအကြိမ်ပါတီညီလာခံကိုဒီနေ့အော်တိုဘာလ4ရက်နေ့နဲ့5ရက်နေ့မှာနေပြည်တော်ကြက်ခိုင်ရေးရုံးမှာကျင်းပနေပါလေ။လက်ရှိပါတီဥက္ကဋ္ဌဦးတန်းထေပါတီဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တဲ့အကြောင်းပါတီဝင်တယောက်ဖြစ်တဲ့ဦးလားစွေက VOA ကိုပြောပါလေ
။လက်ထက်ကတော့ရေးမှဆိုတာဦးသားကြီးကတော့ပြန်ပြီးတော့အဆိုမပြုဘူး။တန်တဲ့ဒီကတော့အဆိုပြုရပါတော့ဟိုဆိုပြီးလက်ထက်ကတန်တဲ့ဒီကအကုန်လုံးပြန်ပြီးအရေးခံပါမယ်။အဲ့တော့လက်ထက်ကကြရဲ့ဒါဒီဒီစီစီစီရွေးချယ်ကထားပါလေအဲ့ဒါကိုသဘောတူမတူဆိုပြီးတော့မေးပါတယ်ဆိုတော့ဥဒ္ဒရာဥဒ္ဒရာကတော့ပြန်ဆိုမပြည့်တဲ့ကြောင့်သူကတော့လောကလားလားသွားပြီဆိုတာပါလေခင်ဗျာဟိုဥစဉ်ချင်းလာပြီးဆက်ရသွားလက်ထက်ကတော့ရှိပေါ်မှာညာဟုတ်ပေါ့
ပါတီဥက္ကဋ္ဌဟောင်းဦးတန်းထေကတော့တာဝန်ကနေနှုတ်ထွက်တဲ့အပြင်ဘ ഹു အလုံးအမှုဆောင်နေရာကိုတော့မှပြန်ပြီးတော့အရေးမခံတော့ဘူးလို့ပြောပါတယ်ဦးတန်းထေဥက္ကဋ္ဌအဖြစ်တာဝန်ရွေးအချိန်မှာပါတီရဲ့မုံငွေအလွဲသုံးစားလှုပ်တာတွေအပြင်တဦးတဲ့သဘောနဲ့ပါတီစီမင်းအပြောင်းလဲလှုပ်တာတွေရှိတယ်ဆိုပြီးတော့အွန်လိုင်းမှာဝေဖန်ခံခဲ့ရပါတယ်ဒါပေမဲ့ဒီလိုအချက်တွေကြောင့်သူပါတီကနှုတ်ထွက်တာမဟုတ်ဘူးလို့ဦးတန်းထေကရှင်းလင်းသွားပါတယ်ပါတီဥက္ကဋ္ဌတာဝန်အပါအဝင်ပါတီဗဟုလုံးမှုဆောင်အဖွဲ့ဝင်တွေရဲ့နေရာတွေကိုပါတီညီလာခံအစီအစဉ်အရမနေ့ပြန်မှရွေးချယ်မယ်လို့လည်းညီလာခံတက်ရောက်သူတို့ကပြောပါတယ်။လက်ရှိတက်မတော်ဘက်ကလောလောလတ်လတ်အနားပေးလိုက်တဲ့စစ်ကောင်ဆောင်တွေချက်ခံရေးပါတီဗဟုလုံးမှုဆောင်အဖွဲ့တွေမှာပါဝင်လာနိုင်ခြေရှိတယ်ဆိုပြီးတော့ပါတီတွေမှာမျှော်လင့်ထားကြပါတယ်။ပါတီဥက္ကဋ္ဌတဲ့အဖြစ်မကြသေးရင်တော့စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးတာဝန်ကနေပြီးတော့အနားယူခဲ့တဲ့ဥခင်ကြီးဖြစ်နိုင်တယ်ဆိုပြီးတော့လည်းအများကခံမနေကြပါဥခင်ရီဟာဦးတန်းထေကျမရေးကြောင့်အနားယူခဲ့ပြီးတော့ပါတီညီလာခံမစခင်အထိကျက်ခိုင်ရေးပါတီရဲ့ယာယီဥက္ကဋ္ဌအနေနဲ့တာဝန်ယူထားခဲ့တာပါမကြသေးခင်ကမှတက်ကနေအနားယူလိုက်တဲ့စီရေးချုပ်ဟောင်းဒုတိယဗိုလ်ချုပ်ကြီးမျိုးစော်သိန်းနဲ့ပြည်ထောင်စုဒုတိယဝန်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးအောင်စိုးတို့ပါတီထိပ်ပိုင်းခေါင်းဆောင်နေရာမှာဝင်ရောက်လာနိုင်တယ်ဆိုပြီးတော့သတင်းထွက်နေပါလေဒါနဲ့ပတ်သက်လို့လေပါတီဝင်တဦးဖြစ်တဲ့ဦးလာဆွေကအခုလိုပြောပါလေ
အဲ့ဒါတော့လာမယ်လို့ကျွန်တော်တို့တင်ပြရဲတာပါတီဆိုင်ရာတွေကကြားတာပေါ့နော်ဒီနေ့တော့သူတို့ကိုယ်ခိုင်မှလာခိုင်တာမတွေ့ဘူးလက်ချက်တော့ ဒါထိုင်မှာမတည်ဘူးအဲဒီကဘူးကြီးလို့ဆိုသေးရယ်ဒီကဘူးကြီးဒီကောက်ခါကိုသွားပြန်ကြံလို့ကောင်းပါဘူးဘာလို့ပြန်ပြီးတော့ပါမလာအောင်ဆိုတော့ဒီတက်ကြံလေးတယ်လို့ကြားတယ်အဲ့တော့ဘူးကြီးလို့ဆိုသေးရတော့ဒီကဘူးကြီးကတော့မရှိဘူးအဲလာပြီးတော့ဟိုပါဒီမှာကဝယ်ယူမဲ့သဘောရှိတယ်ဘာပါဘာသာဝင်နေပြင်းလဲဆိုတော့ကျွန်တော်တို့မကမ်းမှန်လေးဘူးလက်ကြမ်းမှာအခြေပေါ်မှာပါခင်ဗျာဟုတ်
နေ့တာကျင်းပမယ့်နေ့ရက်မှာပါတီထိပ်ပိုင်းတိုင်းနယ်ပြည်နယ်ခေါင်းဆောင်တွေအပြင်ပါတီစည်းမျဉ်းတွေတချို့ကပင်စင်သွားဖို့ရှိတယ်လို့ပါတီဝင်တွေကပြောပါတယ်။ရှင်းနှစ်ကျင်းပဖို့စစ်ကောင်စီပြင်ဆင်နေတဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုပြီးတော့တပိတ်မှောက်ဖို့နိုင်ငံတကာအတိုင်းအဝန်ကတောင်းဆိုမှုတွေရှိနေပါတယ်။ဒါမှမဟုတ်လည်းကြန့်ခိုင်
ေးကြပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့အမျိုးသားတန်းတူရေးအတွက်ဗမာပြည်နယ်ဖွဲ့စည်းဖို့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကအကြသေးခင်တုန်းကနေပြည်တော်မှာကျင်းပခဲ့တဲ့အစည်းအဝေးမှာဆွေးနွေးတင်ပြတာကိုစစ်ကောင်စီဘက်ကလက်မခံတဲ့အကြောင်း SSPP ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါရယ်လေ့လာသူတွေကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတန်းတူအခွင့်အရေးအတွက်တိုင်းရင်းသားလူမျိုးစုတွေကြားမှာကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လိုအပ်မယ်လို့ပြောပါရယ်ကိုငင်းချမ်းပြောပြပေးပါရှင
်ရှမ်းပြည်တိုးတက်ရေးပါတီ SSPPဝါပြည်သွေးစည်းညွညွေရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့တို့ဟာစက်တင်ဘာလ26ရက်နေ့ကနေ30ရက်နေ့အထိစစ်ကောင်စီနဲ့ဒုတိယအကြောဖြစ်နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာဝါပြည်သွေးစည်းညွညွေရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့တို့ဟာဝါပြည်နယ်ဖွဲ့စည်းရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းရေးတို့ကိုတင်ပြခဲ့ကြပါတယ်။ဒီတင်ပြချက်တွေကိုမူအားဖြင့်သဘောတူတဲ့အကြောင်းစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသားဒန်းတူရေးအတွက်ဗမာပြည်နယ်ကိုဖွဲ့စည်းဖို့တင်ပြချက်ကိုစစ်ကောင်စီဘက်ကလက်မခံခဲ့ကြောင်းပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOA ကိုပြောပါဗျ။ဒီ
ဖယ်လို့ရတော့ဘို့ပေါ့နော်။ဖယ်တော့ဘို့အတိတ်ကကဥမာပြီးရှိခဲ့လို့ပဲပေါ့နော်။ကျန်စိတ်တွေကချင်းစိတ်တွေဘာခိုင်းစိတ်တွေအဲ့ဒီစိတ်တွေနဲ့ဆူပေါင်းပြီးမှပြည်တော်ဖြူရလာမလို့ဗျာအဲ့တော့ကျွန်တော်တို့အမျိုးသားတန်းတို့ရဲ့အတွက်ဒီဒီမာလူမျိုးတွေလည်းလဲစိတ်တခုကိုဖိုက်ပြီးတင်ကျွန်တော်တို့အမျိုးသားတန်းတို့ရဲ့နောက်ပြီးကျွန်တော်တို့ဖြစ်တဲ့စစ်ဆန်သွားဖို့ကအချိန်ပြည့်တယ်ပေါ့နော်ဒီမာဒီကိုမဖြစ်မလို့စိတ်ဖွဲ့ဖွဲ့ဖို့ပေါ့နော်အမျိုးလိုအပ်ပါတယ်လို့လည်းကျွန်တော်တို့ကပြင်ပြပြနေသွားတယ်ဗျာအဲ့ဒါကြတော့ဒီလိုကလက်ခံ
နိုင်ငံရေးလေးလာသုံးသက်သူဦးအိမ်မောင်ကျော်ကတော့ဖက်ဒရယ်အရေးဒန်းတူရေးအတွက်ဆိုရင်တိုင်းရင်းသားလူမျိုးစုတွေအကြားကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လိုအပ်ကြောင်းလည်းပြောပါတယ်
။လက်ရှိအချိန်မှာဒီတိုင်းဟာဘယ်လိုခွင့်လန်းရဖို့အတွက်ဆိုရင်ဖြစ်ရှိတစ်ခုလိုလိုရတယ်။အဲ့ဖြစ်ရှိလေးကတော့ဒီကြောင့်ဆွေးနွေးလို့ဒီကဒါလုံးဝမဖြစ်ကြဘူး။ဒီဘောင်ပြောပြီးတော့လက်ရှိကိုအလားတူလက်ရှိဘာလို့ဖြစ်ဖို့လဲဒီတိုင်းမှာဟိုသူကတော့ပြီးတော့ဒီကဟိုအိမ်ကဒီတိုင်းလက်ရလို့လို့လည်းရေးပြတာ။ဘမောဦးပြည်ကိုခိုင်းနေတယ်ကပ်ကလာပြည်နေမှာမဟုတ်ဘူး။ဟိုငေါ့ချေကလည်းကမ္ဘာကရှိပြီးဆိုရင်လည်းဒီတော့အင်အားစုတွေကမရှိအောင်ပြောနေတာလေ။ဟုတ်တယ်ကွာ။အဲ့တော့ဒီစကားအများကြီးကွဲနေဘူး။အများကြီးကွဲနေပြီဆိုတော့အဖြစ်ထုတ်ဖို့ရန်ခတ်တာလေ
။စစ်ကောင်စီဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကို NCA အပြည့်ရစာချုပ်နဲ့2008အခြေခံဥပဒေနဲ့အညီဆောင်ရွက်နေကြောင်းထုတ်ပြန်ထားပြီးတော့ဆွေးနွေးပွဲကိုမတက်ရောက်သေးတဲ့ကြံတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ခေါ်ထားပါဗျ။ Federal အခွင့်အရေးပေးအပ်ရာမှာဖြစ်သင့်ဖြစ်တိုက်တဲ့အခွင့်အရေးသာပေးအပ်မှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလွတ်တော်လမ်းကြောင်းကသာပြင်ဆင်နိုင်မှာဖြစ်ကြောင်းစစ်ကောင်စီအကြီးအကဲကတိုင်းသားအဖွဲ့အစည်းတွေနဲ့မကြသေးခင်ကနေပြည်တော်မှာတွေ့ဆုံတဲ့အချိန်ပြောဆိုထားပါဗျ။တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံနဲ့NCA အပြည့်ရစာချုပ်ကိုပြစ်ပယ်လို့မရဘူးလို့လည်းပြောဆိုခဲ့ပါတယ်။ KNU ၊ KYN ၊ KIO ၊ ကချင်၊ KMPP ၊ KYN ၊ CNF ၊ချင်း၊ PSLF ၊ TNLA ၊တောင်ပလောင်၊ ULA ၊ AA ၊ ရခိုင်၊ MNDAA ၊ကိုကန့်အဖွဲ့တွေကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုမတက်ရောက်ခဲ့ပါဘူး။အရင်ကအပြည့်ရစဲရေးသဘောတူခဲ့တဲ့ဒေသတော်တော်များများမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေလည်းပြန်လည်ဖြစ်ပွားနေပါတယ်။
ကိုငင်းညာပြောပြပေးခဲ့တာဖြစ်ပါလေရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်
လက်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလုတ်တစ်ချက်နှိမ့်ရုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းတန်နီယာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ4ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ် VOA ကနေည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ31 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးမြင်ကွင်းကျယ်မှတ်စုဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့သတင်းတူတွေကမ္ဘာတစ်လွှားခီးသွားအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုလိုမျိုးအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးဩစတြေးလျနိုင်ငံရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ဩစတြေးလျနိုင်ငံရဲ့နိုင်ငံရေးလောကမှာဌာနေတိုင်းရင်းသားတွေရဲ့အတန်တွေတရားဝင်ပါဝင်လာနိုင်ရေးပြည်သူ့ဆန္ဒခံယူပွဲတရက်ကျင်းပဖို့ပြင်ဆင်နေပါတယ်ဒီလိုဆန္ဒခံယူပွဲကျင်းပမှသာလျှင်တန်းတူညီမျှမှုမရှိတဲ့ယာရုနေရာခွဲဝေရေးကိစ္စတွေမှာအထောက်အကူဖြစ်လာစေမယ်လို့တက်ကြွလှုပ်ရှားသူတွေကယုံကြည်ပါတယ်ဒါပေမဲ့လည်းအစိုးရရဲ့အကြံပြုချက်ကိုလူတိုင်းကသဘောတူလက်ခံကြတာတော့မဟုတ်ပါဘူး VOA သတင်းတော့ Phil Massa Sydney မြို့ကနေသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါလိမ့်မယ်ရှင်
ဩစတြေးလျနိုင်ငံမှာ First Nation People လို့ခေါ်တဲ့ဌာနေတိုင်းရင်းသားတွေကိုတရားဝင်အသိအမှတ်ပြုနိုင်ရေးဖွဲ့စည်းအုပ်ချုပ်ပုံဥပဒေကိုပြင်ဆင်ဖို့လေဘာအစိုးရတိကလိုလာနေပါတယ်။ဌာနေတိုင်းရင်းသားတွေရဲ့လူမှုဘဝအပေါ်တရားဝင်ရှိစေမဲ့ဆုံးဖြတ်ချက်တွေချနိုင်ရေးမှာလဲသူတို့နဲ့ဆွေးနွေးတိုင်ပင်ဖို့အစိုးရကပြင်ဆင်နေတာပါ။ဩစတြေးလျနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေကိုပြည်သူ့ဆန္ဒခံယူပွဲဒါမှမဟုတ်ပြည်သူ့ထောက်ခံမဲ့အများစုရမှာလာပြင်ဆင်ပြသနိုင်ပါတယ်။ဌာနေတိုင်းရင်းသားတွေကိုအကူအညီပေးနိုင်အောင်ရည်ရွယ်တဲ့ဒီပြဋ္ဌာန်းချက်တွေကိုနိုင်ငံတကာကထင်ရှားသူတွေထောက်ခံလာအောင်လေဘာအစိုးရကပြင်ဆင်ထားပါတယ်လူမှုရေးဒဏ်တူညီမျှမှုအတွေ့လှုံ့ဆော်သူအဖြစ်လူသိများထင်ရှားသူအမေရိကန်ဘတ်စကတ်ဘောအကျော်အမော်ရှကေယူအိုနဲလဲစက်တင်ဘာလပထမပတ်မှာမြို့တော်ကမ်ဘရာကိုရောက်ရှိလာပါတယ်လီဘာအစိုးရရဲ့ဒီအစီအစဉ်ဗီဒီယိုကြော်ညာမှာပါဝင်ဖို့လဲသူကသဘောတူထားပါတယ်ဆနခံယူပွဲကျင်းပမယ့်ရက်ကိုတော့မသတ်မှတ်ရသေးပါဘူး Aboriginal လူမှုအတိုင်းဝိုင်းကောင်ဆောင် Eddie Senot ကလည်းဩစတြေးလျမှာကနဦးနေထိုင်လာကြတဲ့ဌာနေတိုင်းရင်းသားတွေကိုတရားဝင်အသိအမှတ်ပြုဖို့အချိန်တက်ပြီလို့ပြောပါတယ
် What we're dealing with now is the kind of first principles idea that you know there's a symbolic part of recognition of the rightful place of first
ဌာနေတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ပထမဆုံးအခြေခံသဘောတရားတွေကိုကျွန်တော်တို့ကြားနေရတာပါ First Nations လို့ခေါ်တဲ့ဒီမြေမှာပထမဆုံးခြေချနေထိုင်လာတဲ့ဌာနေတိုင်းရင်းသားတွေကိုအသိအမှတ်ပြုနေရာပေးထားတဲ့အပိုင်းပါဝင်ပါတယ်ဒီအခြေခံသဘောတရားအရဌာနေတိုင်းရင်းသားတွေမှာလည်းသူတို့အကြောင်းအရာတွေအခွင့်အရေးတွေကိုစီရှိကြပါတယ်ကျွန်တော်တို့အပေါ်သက်ရောက်မှုရှိတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာကျွန်တော်တို့အတန်ကိုလည်းနားထောင်သင့်တယ်လို့ထင်ပါတယ
်အစိုးရရဲ့အစီအစဉ်ကိုအားလုံးထောက်ခံကြတာတော့မဟုတ်ပါဘူး The Greens Party လွှတ်တော်အမတ်လည်းဖြစ်ဌာနေတိုင်းသူတို့လည်းဖြစ်တဲ့ Lydia Topis အပါအဝင်လူမှုကောင်းဆောင်တချို့ကအလဟတငွေကုန်မဲ့ကိစ္စဆိုပြီးအစိုးရရဲ့အစီအစဉ်ကိုမထောက်ခံကြပါဘူးဆန္ဒခံယူပွဲအတွက်ကုန်ကြမ်းငွေတွေကို Aboriginal အတိုင်းအဝိုင်းအတွက်အသုံးချတင်တယ်လို့အကြံပြုထောက်ပြကြပါတယ်။ဌာနေတိုင်းရင်းသားတွေရဲ့အတန်တွေထွတ်တော်မှာပါဝင်ခွင့်ပြုံတဲ့သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေပြေလည်သွားမှာမဟုတ်ဘူးလို့လေလာသူတွေကထောက်ပြကြပါတယ်။အထက်အခံ National Party ကောင်ဆောင် David Littleproud ကလည်းအစိုးရအစီအစဉ်မှာအသေးစိတ်အချက်အလက်တွေပါဝင်ခြင်းမရှိတဲ့အပေါ်ဆိုရင်းနေပါတယ်
။ We haven't got any detail to vote on.And I think all Australians are starting from scratch.
But look, it's a new go. Maybe ကြားရမလဲဆိုတဲ့အသေးစိတ်တွေကိုကျွန်တော်တို့မသိရသေးပါဘူး။ Australia နိုင်ငံသားအားလုံးဒီကိစ္စကိုအစကနေလောက်ကင်နေကြတယ်လို့ထင်ပါတယ်။ဒီမူဝါဒမှာကောင်းမွန်တဲ့ရည်မှန်းချက်တွေတော့ပါဝင်ပါတယ်။လူဒန်းစားကွာဟမှုကျင်းသွားအောင်လုပ်မယ့်ကိစ္စမှာတော့လက်ဆုပ်လက်ကင်ပြနိုင်တာအနည်းချင်းပဲပါပါတယ်
။ Australia နိုင်ငံသားတွေနဲ့ဌာနေတိုင်းရင်းသားတွေကြားလူမှုရေးနဲ့ကျန်းမာရေးကိစ္စတွေမှာကွာဟချက်တွေကကြီးမားနေပါသေးတယ်။ဌာနေတိုင်းရင်းသားတွေဟာအခြားဩစတြေးလျနိုင်ငံသားတွေရဲ့တက်တန်းနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်အသက်10နှစ်လောက်တက်တန်းတိုးကြတယ်လို့စီရင်နှံပါတာအလုံးလက်မဲ့ဖြစ်တာနဲ့အချင်းကြတဲ့နှုန်းကလည်းပိုများပါတယ်။ဒ ရာဇဝမှုတရားတပောင်တွေနဲ့တရားဥပဒေစိုးမိုးရေးစနစ်တွေမှာလည်းဌာနေတိုင်းရင်းသားတွေအပေါ်စနစ်တကျလူမျိုးရေးခွဲခြားထားတယ်လို့ဌာနေတိုင်းရင်းသားကောင်ဆောင်တွေကပြောပါတယ် Central Australia ရဲဌာနရဲအရာရှိတအူးရဲ့ပြစ်ခတ်မှုကြောင့် Aboriginal ဌာနေတိုင်းရင်းသားဆက်ကျော်တပ်တအူးတိစုံခဲ့ရတဲ့ကိစ္စကိုလည်းစုံစမ်းစစ်ဆေးနေပါတယ်မတ်လရုံးကပြစ်ခတ်တပ်ဖြတ်မှုအတွေ့ရဲအရာရှိမှအပြစ်မရှိကြောင်းသိရှိခဲ့ပေမဲ့လို့လူသူအလျောက်ပေါင်နေတဲ့ဌာနေတိုင်းရင်းသားဒေသမှာရဲအရာရှိဘက်ကအင်အားအလွန်အကျွံတုံခဲ့တယ်ဆိုပြီးဒါကိုထပ်ပြီးတော့စုံစမ်းစစ်ဆေးပေးဖို့တက်ကြွလှူရှားသူတွေကတင်မှုတေခင်စုံစမ်းရေးအရာရှိကိုတောင်းဆိုနေကြတာပါ1900ခုနှစ်မှာစတင်အသက်ဝင်ခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာတော့ဩစတြေးလျနိုင်ငံမှာနှစ်ပေါင်း6000ခွဲလောက်ကြာနေထိုင်လာကြတဲ့ဌာနေတိုင်းရင်းသားတွေအရေးထက်သွင်းဖော်ပြထားတာမျိုးမရှိပါဘူ
းဩစတြေးလျနိုင်ငံရဲ့နိုင်ငံရေးလောကမှာဌာနေတိုင်းရင်းသားတွေရဲ့အသံတွေတရားဝင်ပါဝင်လာနိုင်ရေးပြည်သူဆန္ဒခံယူပွဲတည့်ရက်ကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ပြပေးကြပါမယ်ဟာရီကိန်းမုန်တိုင်းအီရန်ဟာအမေရိကန်ပြည်ထောင်စုရဲ့တောင်ပိုင်းဒေသမှာလွန်ခဲ့တဲ့သတင်းပတ်အတွင်းကတိုက်ခတ်ခဲ့ပါတယ်မုန်တိုင်းကြောင့်လူသေဆုံးမှုနှုန်းများလာပြီးတော့ရေကြီးရေလျှံတဲ့ထန်တဲ့အပျက်စီးတွေလည်းများပါတယ်အခုအခါမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျေးဘိုင်ဒန်ဟာမုန်တိုင်းထန်ခံရတဲ့ဒေသတွေကိုတွားရောက်ဖို့ရှိတယ်လို့အင်ဖြူတော်ကပြောကြားပါတယ်သမ္မတဟာတနင်္လာနေ့တုန်းကတော့ပေါ်တိုရီကိုကိုတွားရောက်ခဲ့ပါတယ်ပုတ်တပူးနေ့မှာတော့ဖလော်ရီဒါကိုတွားရောက်မှာဖြစ်ပါတယ် VOA သတင်းတောက် RSအရဘစာဒီပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါမှာတင်ပြထားပါတယ်ရှင
်ဟာရီကိန်းမုန်တိုင်းအီယန်ဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းကမ်းခြေကိုစတင်တိုက်ခတ်ခဲ့ပြီးဒီမုန်တိုင်းဟာအပြင်းထန်ဆုံးမုန်တိုင်းတွေကတစ်ခုဖြစ်ပါတယ်မုန်တိုင်းတန်ကြောင်လူပေါင်း2,000ခွဲလောက်ကိုဘေးလွတ်ရာရှိကြောင်းနေထိုင်ကြဖို့အမိန့်ထုတ်ထားခဲ့ရတာပါ EM မုန်တိုင်းဟာတနာရီကိုမိုင်150နှုန်းနီးပါးနဲ့တိုက်ခတ်ခဲ့ပါတယ်ရေကြီးရေလျှံလာကြောင်းလဲဖလော်ရီဒါပြည်နယ်ကလူနေအိမ်နဲ့လုပ်ငန်းဌာန2,000ကျော်နှီးပြတ်ကုန်ပါတယ်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်ဆန်တစ်ကတချို့နေရာတွေမှာ3မီတာခွဲလောက်အထိရေတက်လာတယ်လို့ဆိုပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဖီမာပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကနေမုန်တိုင်းအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောခဲ့ပါတယ
် This could be the deadliest hurricane
ဒီမုန်တိုင်းဟာဖလော်ရီဒါသမိုင်းမှာလူအသေးအပြောက်အများဆုံး hurricane မုန်တိုင်းဖြစ်နိုင်ပါတယ်ဘလောက်သေဆုံးကုန်လဲဆိုတာတော့မသိသေးပေမဲ့ကနဦးရတဲ့သတင်းတွေအရလူတော်တော်များများသေဆုံးကြတယ်ဆိုတာကိုသိရပါတယ်
ပြည်ထောင်စုနဲ့ပြည်내တာဝန်ရှိသူတွေပူးပေါင်းပြီးတော့ကယ်ဆယ်ရေးလုပ်နေပေမဲ့မုန်တိုင်းဝင်မလာခင်နာရီပိုင်းအထိမုန်တိုင်းလမ်းကြောင်းခမန်းရခတ်တဲ့ဒီတိုက်ခတ်မှုအတွင်းအသေးအပြောက်စီးရင်းနဲ့ပတ်သက်ပြီးတော့ရေးတွက်ဖို့အချိန်သိပ်ဆောလွန်နေတယ်လို့ FEMA ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကပြောပါတယ
် This is going to be a long
ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအချိန်ယူလို့ရပါလိမ့်မယ်မုန်တိုင်းတန်တင်းတဲ့သူတွေကလည်းအများကြီးပါဒါပေမဲ့ခုလောလောဆယ်တော့ရှာဖွေကယ်ဆယ်ရေးလုပ်နေစေအဆင်မှာပဲဖြစ်ပြီးတော့မုန်တိုင်းတိုက်ခတ်တဲ့လမ်းကြောင်းတစ်လျှောက်ကအိမ်တိုင်းမှာဘယ်သူမှကျန်နေရမျိုးမရှိအောင်လို့တော့လိုက်ပြီးတော့ရှာဖွေနေပါတယ
်မုန်တိုင်းအပြီးကယ်ဆယ်ရေးလုပ်ငန်းအလင်းမြန်လှုပ်ဆောင်ခဲ့တဲ့ဒီမိုကရက်အစိုးရကို Florida Republican လွှတ်တော်အမတ်တွေကတော့ချီးကျူးပါတယ် The federal response
from day 1 has been very You know what လို့ပြောင်းစုအဆင့်တောင်းရှိသူတွေဘက်ကချက်ချင်းဆိုသလိုအဆင်ပြောင်းလို့ဆောင်ရွက်ပေးနေတာကြောင့်ကျေးဇူးတင်ပါတယ်တောင်ဝင်ရှိဆုံး FEMA ကယ်ဆယ်ရေးဌာနကလည်းမုန်တိုင်းတန်ခါရတဲ့ပြည်နယ်တွေကလူအပ်တာတွေကိုတင်ပြနေပြီးတော့အခုလောလောဆယ်မှာအပြန်အလှန်ညှိနှိုင်းဆောင်ရွက်နေကြပါတယ်။စစ်အင်ဂျင်နီယာတပ်နဲ့ကန်ယူရန်ဆောက်တပ်တွေကလည်းအားဖြည့်ကူညီကြပါတယ်။ FEMA တခုလည်းတင်မဟုတ်ပါဘူး။တခြားအေဂျင်စီတွေနဲ့လည်းအွန်လိုင်းကနေပြီးတော့ဆွေးနွေးညှိနှိုင်းကြပါတယ
်။ Hurricane Monan Ian Dan ကိုအစိုးရဆုံးခံခဲ့ရတဲ့ဒေသတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေပြန်လုပ်လို့မရတော့အောင်ကိုပျက်စီးကုန်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရတယ်။ American ဘိုင်ပေါ်တိုရီကိုမှာFiona hurricane တိုက်ခတ်ပြီးမကြခင်မှာပဲ Florida မှာအခုလို Ian hurricane တိုက်ခတ်တာပါ American သမ္မတနဲ့သမ္မတဂရိုရူဟာအဲ့ဒီဒေသတွေကိုခုသတင်းပတ်အတွင်းသွားရောက်ကြည့်ရှုမှာပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရပိုင်းနေအတွင်းမှာဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေအကြောင်းကိုတင်ပြပေးကြပါမယ်။ဗြိတိန်ဘုရင်ချားလ်စ်နဲ့မိဖုရားတို့စကော့တလန်ကိုပထမဆုံးတော်ဝင်ခီးစဉ်ဖြစ်သွားရောက်ခဲ့ပါတယ်။အမေဇုန်တစ်တော်ဒေတာအဝေးပြေးလမ်းမကြီးမြစ်ကူးတရာကျိုးကြလို့ကားတွေရေထဲကျကုန်ပါတယ်။ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုစူးစိပြီးတော့မယေးတနာကျော်ကတင်ဆက်ပေးထားတာရှုစားနာဆင်ပါရှင်။
ဗြိတိသျှပြည်ချားစတန်ဘီဗီယာကမလာတို့စကော့တလန်ဒေသခံတွေနဲ့အောက်တိုဘာလ3ရက်နေ့ကတွေ့ဆုံနှုတ်ဆက်နေကြတာပါဗြိတိနိုင်ငံမှာမဲရော့ဖြစ်သူပြည်မကြီးအလစ်ဇဘက်ဆုံးပါသွားပြီးတဲ့နောက်နန်တက်လာတဲ့ဒုတိယမြောက်ချားစ်ဘီရင်ကမိခင်ရဲ့စာပနာပြီးနောက်ပထမဆုံးအကြိမ်တော်ဝင်ခရီးဖြစ်နေစကော့တလန်တွေကိုအောက်တိုဘာလ3ရက်နေ့ကသွားရောက်တာဖြစ်ပါတယ်
It's been my pleasure to give you haircut free. Oh. I have a barber shop here.
Next time. သူ့ကိုကြိုနေတဲ့လူတွေနဲ့နှုတ်ဆက်တော့လူအုပ်ထဲကစံသားဆိုင်ပိုင်ရှင်ကစပင်အခမဲ့ညက်ပေးဖို့ဖိတ်ကြတော့နောက်တစ်ခေါက်လာရင်ညက်ပါမယ်လို့ချားစ်ပြင်းကပြန်ပြောခဲ့တာပါနောက်တော့စကော့တလန်ဝန်ကြီးချုပ်နီကိုလာစတာဂျင်အပါဝင်စကော့တလန်နေရဲ့အုပ်ချုပ်ရေးပိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ် Five Seasons ကဒန်ဖလန်မျိုးကိုစကော့တလန်ရဲ့အထမမြောက်မျိုးကြီးဖြစ်တဲ့တရားဝင်တင်မြှောက်မှုတွေဘရင်ကြီးနဲ့မိဖုရားလာရောက်သွားတာဖြစ်ပါတယ်ဗြိတိန်နိုင်ငံကို18ရာစုကအုပ်ချုပ်သွားတဲ့ပထမမြောက်ချားစ်ဘီရင်ကတော့အဲ့ဒန်ဖလန်မြို့မှာမွေးဖွားခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းတောင်တန်းဒေသဖြစ်တဲ့ဟီမာချာပရာဒက်စ်ပြည်နယ်ဒရမ်ရှာလာမြို့မှာတိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်လာမတရားပွဲကျင်းပနေပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒလိုင်လာမရဲ့တရားပွဲကထိုင်ဝမ်ကဗုဒ္ဓဘာသာဝင်တွေအတွက်အော်ဘာလာ3ရက်နေ့တနင်္လာနေ့မှာစတင်ဟောပြောတာဖြစ်ပြီးတော့3ရက်ကြာဗုဒ္ဓတရားတော်တွေကိုသင်ပြပေးမှာပါပထမဆုံးနေ့မှာအိန္ဒိယကဗုဒ္ဓအတွေးခေါ်ပညာရှင်ဓမ္မကာတီရဲ့မှန်ကန်တဲ့သိမြင်မှုသုံးသပ်ချက်အခန်းနှစ်ကိုဟောကြားပေးသွားပါတယ်ဆုကလခန်ဖုန်းတော်ကြီးကြောင့်မှာထိုင်ဝမ်ကဖုန်းကြီးတိလာရှင်နဲ့ထိုင်ဝမ်ကနိုင်ငံသားသားအပေါင်းဝင်ရိုးရိုးလူစုစုပေါင်း400လောက်တက်ရောက်ပါတယ်
Very important. It's a blessing to hear what the
Dalai Lama ကိုကိုးကွယ်တဲ့ Cindy Travis က American ပြည်အောင်စုကဖြစ်ပြီးတော့ Dalai Lama တရားဝဲမှာအခုလိုနားထောင်ဝင်ရတာသူအမတန်မှကုသိုလ်ထူးလို့ပါလို့ပြောပါတယ်။ဖုန်းတော်ကြီး Dalai Lama ဟာတရုတ်အစိုးရအုပ်ချုပ်မှုကိုဆန့်ကျင်ပြီးတော့အုံကြွမှုဖြစ်တဲ့ Tibet ဒေသ Lhasa မြို့တော်ကနေအုံကြွမှုပြီး1956ခုနှစ်မှာအိန္ဒိယနိုင်ငံမှာလာရောက်ခေလုံသတင်းသုံးနေတာဖြစ်ပါတယ်။အခုဒီလေသူကတိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ကြိုးပမ်းနေပါတယ်။အရန်တပ်သားတွေစစ်မြေပြင်အတွက်လေ့ကျင့်နေကြတာပါ။ရုရှားမှာအသစ်ခတ်လိုက်တဲ့အရန်တပ်ဖွဲ့တွေကိုစစ်တပ်နှန်းတွေပေးနေပြီလို့စက်တင်ဘာလကမှရုရှားကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်။ယူကရိန်းနိုင်ငံထိုးစစ်မှာတွားရောက်တိုက်ခိုက်ဖို့အရန်တပ်သားထောင်ပေါင်းချီခေါ်ယူမယ်လို့ရုရှားသမ္မတပူတင်စက်တင်ဘာလ27ရက်နေ့ကပြောလိုက်ပြီးတဲ့နောက်စစ်မတိုက်ချင်လို့နိုင်ငံပြင်ပကိုထွက်ခွာနေသူတွေအများအပြားရှိတယ်လို့ကျန်တဲ့စစ်ထဲရောက်လာတဲ့သူတွေကတော့ရပိုင်းအတွင်းမှာပဲစစ်မြေပြင်အတွက်ပြင်ဆင်လေ့ကျင့်နေကြရပါတယ်။ရုရှားနိုင်ငံ Rostov ဒေသလေ့ကျင့်ရေးမြေပြင်မှာတပ်သားအစ်တွေကိုသူတို့အတွက်ပေးထားတဲ့လက်နက်တွေနဲ့အတူစစ်မြေပြင်မှာလှုပ်ရှားနေပစ်ခတ်နေတွေတင်ပေးနေပါတယ်။လန်ဒန်ကပြည်ခတ်နေစစ်လက်နက်နဲ့အထူးပြုလက်နက်များဂိုင်းတွေထိမ့်သိမ်းကြီးတွေအားလုံးကိုတင်ယူကြရပါတယ်။စစ်တပ်နဲ့မှာပြည်ခတ်မှုဆွေးရင်မြင့်တက်ဖို့အပြင်စစ်မြေပြင်မှာယုံကြည်မှုနဲ့စွမ်းဆောင်နိုင်မှုပါလေ့ကျင့်တင်ကြားပေးနေတယ်လို့ဆိုပါတယ်။ယူကရိန်းနဲ့ကျူးကျော်ဆစ်ထိုးတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့အရန်တပ်သားတွေခေါ်ယူပြီးတော့ယူကရိန်းမှာတိုက်ခိုက်ဖို့အမိန့်ပေးခဲ့တာပါ။ဘရာဇီးနိုင်ငံမြောက်ပိုင်းအမေဇုန်တစ်တောဒေသမှာမြေကုတရားတစင်စက်တင်ဘာလ28ကကြိုကြလို့ကားတွေရေထဲပြုတ်ကျပြီးတော့တေဆုံးဒဏ်ရာရမှုတွေရှိခဲ့တာပါအမေဇုန်တက်စ်ပြည်နယ်မြို့တော်မနောက်စ်ပြည်နယ်မိုင်60လောက်အကွာကာရီယိုမြို့ကအဝေးပြေးလမ်းမှာ319မှာဖြစ်တာပါဒီထိခိုက်မှုကြောင့်လူ4ဦးတေဆုံးပြီးတော့လူ15ဦးပျောက်ဆုံးနေစေဖြစ်ပါတယ်ကားတွေတရားပေါ်ကဖြတ်နေချိန်တရားကျိုးကျတာဖြစ်ပြီးတော့လူ14ဦးလည်းဒဏ်ရာရသွားပါတယ်တရားမကြိုးခင်ရဲကတရားမှာအကြောင်းပေါ်နေလို့ရင်ကျော်ပိတ်ဆို့မှုတွေဖြစ်နေတယ်လို့မျက်မြင်တွေကပြောပါတယ်။အဲ့ဒီခေတ်ကကားတွေတစည်းပြီးမှတစည်းရက်ကြည့်သွားစနစ်နဲ့မောင်းနေခဲ့ရတာပါ။အခုတော့မြစ်ဖြတ်ကူဖို့လှေလေးတွေအသုံးပြုနေကြပြီးတော့အဲ့ဒီနေရာဒေသကိုတက်နိုင်ရှောင်သွားကြဖို့တတိပေးထားပါတယ်။မျိုးပီစာရောအသွင်ပြင်ရောထတ်တူကြတဲ့မြင်းကလေးကိုသူ့မျိုးသူမြင်းကောင်နဲ့အတူဆန်ဒီယေကိုတရိတ်ဆန်ရုံမှာတွေ့ရတာပါမျိုးရုံးပြောက်ွယ်နေတဲ့မြင်းရိုင်းမျိုးတစ်မျိုးကိုလွန်ခဲ့တဲ့42နှစ်ကခဲထားတဲ့မျိုးပီစာကနေပြီးတော့ပုံသူမျိုးပွားနည်းပညာနဲ့2020ခုနှစ်မှာမွေးထုတ်လိုက်တာပါ ရှာဝါစကီမြေရိုင်းမျိုးစားဖြစ်ပြီးတော့သူ့ကိုခတ်လို့နာမည်ပေးထားပါတယ်။သူ့မျိုးတို့မြေရိုင်းတွေရဲ့အပြုအမူတွေကိုတင်ယူဖို့အတွက်သူ့နဲ့မျိုးရိုးတူတဲ့မြင်းမလေးဟာလီနဲ့အတူတူထားပေးထားပါတယ်။သူ၃လနှစ်သားလောက်ရောက်ပြီးတော့အရွယ်ရောက်ရင်တော့မျိုးဗီဇာကွဲပြားမှုရှိတဲ့နောက်ထပ်မျိုးဆက်တွေသူ့မွေးထုတ်ပေးနိုင်ဖို့ပညာရှင်တွေကမျှော်လင့်ထားပါတယ်။တရုတ်နဲ့မွန်ဂိုလီးယားဒေသတို့မှာကျက်စားကျင်လည်တဲ့ရှာဝါစကီမြေရိုင်းမျိုးကတဘာဝမှာကွယ်ပြောက်သွားပြီးတဲ့နောက်မှာကမ္ဘာနဲ့တရိတ်ဆိုင်ရုံတွေမှာသူတို့ကိုမျိုးဆက်မပြတ်သွားအောင်လို့ထင်းသိမ်းမွေးမြူထားတာဖြစ်ပါတယ်။နောက်ပြီးတော့သူတို့ရဲ့မွေးထာနေမှာပြန်ပြီးတော့ရှင်သန်မှုရှိဖို့သူတို့မွေးရဲ့တောတောင်နေစီကိုပြန်ပို့ပေးထားပါတယ်။ Aviation Bay Community ရဲ့ Yes Sir အတုံးဒီလီရင်လေးကိုတော့ Alice လို့နာမည်ပေးထားပြီးတော့စက်တင်ဘာလ28ရက်နေ့မနေ့9:10မိနစ်မှာစတင်ပြီးတော့ပြန်တမ်းပါတယ်။ဒီလီရင်လေးကလေထဲမှာ10မိနစ်ကြာပြန်တန်းပြီးတော့အမြင့်ပေ3500အမြင့်နှုံး1နာရီ182မိုင်ရအောင်လို့ပြန်တန်းခဲ့ပါတယ်။ဒီလီရင်ကပထမဦးဆုံးလျှက်စစ်ဆွဲရင်3လေးမြန်ဖြစ်ပြီးတော့ဝါရှင်တန်ပြည်နယ် Grand County နိုင်ငံတကာလေဆိပ်ကနေထွက်ခွာပြီးတော့ဆန်းသက်ပြန်တန်းခဲ့ပါတယ်။လျှက်စစ်ဆွဲရင်3ဖြူပြန်တန်းတာဖြစ်လို့ဒီလီရင်ကကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလုံးဝမရှိ။အင်ဂျင်ဆက်တန်မရှိအတန်တိတ်ပြီးတော့တနာရီပြန်တန်းစီကလည်းကျုပ်ကျွေးလောင်စာတုံးလေရင်စရိတ်တွေထဲအများကြီးရော့တယ်လို့ဆိုပါတယ်။ဒီလေရင်ကိုမပြန်တန်းခင်မှာတော့နေပြည်တော်မှာအဖြစ်သွားရမှာဖြစ်ပြီးတော့တနာရီခီးအတွက်မိနစ်30အားသွင်းရပါတယ်။အခုဒီလေရင်ကိုဝယ်ယူဖို့အတွက် DHL ပစ္စည်းပို့ကုမ္ပဏီနဲ့တခြားကုမ္ပဏီတချို့စီကအမှားစာတွေရထားပြပါပြီရှင
်။ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့တမနစ်အစာသတင်းတိုလေးတွေကိုစူးစီးပြီးတော့မယေးသန္တာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြင်ကွင်းကျဲမှတ်စုအစီအစဉ်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုရဲ့နောက်ပိုင်းနောက်ဆက်တွဲပြည်ပခါတွေအတွင်မှာတေဆုံးခဲ့ကြရတဲ့အရက်သားပြည်သူက8000ကျော်ရှိပြီးတော့တေဆုံးမှုအများစုကစကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာဖြစ်ခဲ့တဲ့အကြောင်းအစိုးရခန်းစာတွေမှာဖော်ပြပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစူးစိပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကဒီသတင်းပတ်ရဲ့မြင်ကွင်းကျဲမှတ်စုအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
အာနာသိမ့်မှုအလွန်အခုနှစ်စက်တင်ဘာ20ရက်အထိနောက်ဆက်တွဲပဋိပက္ခတွေနဲ့တိုက်ပွဲဖြစ်စဉ်တွေကြောင့်တင်ဆောင်ခဲ့ရတဲ့အရသာ8000ကျော်ထက်မနည်းရှိလာပါတယ်။ ABB ရဲ့မှတ်တမ်းတွေအရစစ်ကောင်စီရဲ့ပြစ်ကတ်ဖမ်းဆီးမှုတွေအတွင်းတင်ဆောင်ခဲ့ရတဲ့အရသာ2200ကျော်ရှိခဲ့ပါတယ်။တိုက်ပွဲနဲ့လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေကြောင့်အရသာ1300ကျော်တင်ဆောင်ခဲ့ရပါတယ်။ဒါအပြင်ဒလန်လို့ဆွဆွဲပြီးတပ်ဖြတ်ခံခဲ့ရတဲ့အရသာ3500ကျော်ရှိတယ်လို့စစ်ကောင်စီကဆိုပါတယ်။အနာသိမ်းမှုအလွန်အရက်သားတည်ဆုံမှုအများဆုံးကစကိုင်းတိုင်းအတွင်းမှာဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာအရက်သား1500ကျော်တည်ဆုံခဲ့ပြီးအများဆုံးမှာပဲ။ဒုတိယအများဆုံးဒေသကမကွေးတိုင်းဖြစ်ပါတယ်။အရေးတွားအဖြစ်မကွေးတိုင်းမှာအရက်သား380ကျော်တည်ဆုံခဲ့ရပါတယ်။စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံရပြီးနောက်တေဆုံးခဲ့ရတဲ့အရသာ900တဦးထပ်မင်းရှိခဲ့ပါတယ်။ဖမ်းဆီးထားခြင်းအတွင်ပြစ်ခတ်ခံရတာ၊ညှဉ်းပန်းနှိပ်စက်ခံရတာတွေကြောင့်အရသာတွေတေဆုံးခဲ့ရတာပါ။အဲ့ဒီထဲမှာအမျိုးသား629ဦး၊အမျိုးသမီး38ဦးပါဝင်ပါတယ်။ကြားမှအတိအကျမသိရသူ33ဦးရှိပြီး LGBTQ တဦးလည်းပါဝင်ပါတယ်။ခုနှစ်စတင်ဘာလအတွင်းစကိုင်းတိုင်းဒီပရင်မြို့နယ်လက်ရက်ကုံကြီးရွာဖြစ်စဉ်ကတော့အရသာတည်ဆုံမှုတွေထဲမှာအဆိုးအဝါဆုံးဖြစ်စဉ်တစ်ခုပါပဲစတင်ဘာ16ရက်နေ့ကလက်ရက်ကုံကြီးရွာကိုစစ်ကောင်စီတပ်တွေလေကြောင်းတိုက်ခတ်မှုလုပ်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်အပြီးမှာတော့အရသာ73ဦးထက်မနည်းတည်ဆုံခဲ့ရပါတယ်အသက်18နှစ်အောက်ကလေးငယ်တည်ဆုံမှုကအများဆုံးဖြစ်ခဲ့ပြီး9ဦးထက်မနည်းရှိခဲ့ပါတယ်
မြင်ဝင်းကျဲမတ်စုအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွားအစည်းအဝေးကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှမှာတော့ပိုလန်ကပန်းခင်းကော်ဇော့ရှီအကြောင်းကိုတင်ပြပေးထားပါတယ်။ပိုလန်နိုင်ငံအလဲပိုင်းကမြို့လေးခုမှာတော့ကက်သလစ်ဘာသာဝင်တွေရဲ့ကော့ပတ်စ်ခရစ်စတီလို့ခေါ်တဲ့ကိုရော်မြက်ပွဲတော်အချိန်ရောက်တဲ့အခါတိုင်းမှာမြို့ထဲကလမ်းတွေကပန်းခင်းထားတဲ့ကော်ဇော့တွေအသွင်ပြောင်းသွားပါတယ်။ရောင်စုံပန်းလေးတွေတိရွက်တွေနဲ့အသွင်မျိုးစုံနဲ့ပန်းခင်းကော်ဇော့ရှည်ကြီးဖြစ်အောင်လို့မြို့ကန်တွေကပုံဖော်ထားကြတာဖြစ်ပါတယ်။နှစ်ပေါင်းရာနဲ့ချီကတည်းကရှိလာခဲ့တဲ့ပန်းကော်ဇော့ခင်းတဲ့အစဉ်လာကိုတော့မဆုမြတ်မော်နဲ့အတူကဘာတလွားခီးစွာအစီအစဉ်ကနေတွားလေ့လာကြရအောင်ပါရှင်။
ပိုလန်နိုင်ငံအလဲပိုင်းမှာရှိတဲ့ Speaky Mirrors မြို့လေးမှာဂျွန်လရောက်တိုင်းကျင်းပတဲ့ Corpus Christi ခရစ်တော်ဘုရားရှင်ရဲ့သားတော်အသွေးတော်ပွဲတော်ကိုရော်မြတ်ပွဲတော်အတွက်အခုလိုမျိုးပန်းခင်းကော်ဇော့ကြီးကိုဖန်တီးလာကြတာအနှစ်နှစ်ရာရှိပါပြီ။ကိုရော်မြတ်ပွဲတော်စီတန်းလှည့်လည်မဲ့လမ်းတစ်လျှောက်မှာရှိကြတဲ့အိမ်တွေကသူတို့အိမ်ရှိတွေမှာပန်းရောင်စုံတွေနဲ့ပန်းကော်ဇော့တွေခင်းကြတာပါ။ပိုလန်နိုင်ငံမှာ Corpus Christi ပွဲတော်ကို14ရာစုမှာစတင်ကျင်းပခဲ့ခြင်းတွေကစီတန်းလှည့်လည်လမ်းလျှောက်သွားတဲ့လမ်းတစ်လျှောက်ကိုပန်းခင်းလမ်းလို့လုပ်ခဲ့ကြတာဖြစ်ပါတယ်။ကက်သလစ်ဘုန်းတော်ကြီးတွေသွားရလမ်းရှိမှာပန်းချဲရာမျိုးအများစုလုပ်ပေမဲ့ဒီမျိုးလေးမှာတော့အလှဆင်ထားတဲ့ပန်းကော်ဇော့ရှည်ကြီးကိုခင်းပေးထားကြပါတယ
်။Каждый башня на другости своей посаси уклада тендева
လူတိုင်းကကိုယ်ချံရှိမှရှိတဲ့လမ်းအကွာအဝေးတစ်လျှောက်ပန်းကော်ဇော့ကြီးတွေခင်းပေးကြပါတယ်။အခုလည်းမြင်တဲ့အတိုင်းတနေရာနဲ့တနေရာမတူပါဘူး။တချို့က10မီတာလောက်တချို့ကမီတာ150လောက်သူတို့ချံတွေရှိမှပန်းကော်ဇော့တွေခင်းပေးထားကြပါတယ်
။ကိုယ်ချံရှိလမ်းအကွာအဝေးအတိုင်းအင်ရှင်တိုင်းကပန်းရောင်စုံတုံးပြီးတော့ဒီဇိုင်းမျိုးစုံပုံဖော်ကြတာဖြစ်ပါတယ်
။Serduszka, krzyże, figury geometryczne, kwiaty.
အသေးပုံတွေ၊ချက်ခြေခတ်တွေ၊ geometry ပုံစုံနဲ့ပန်းပုံတွေအားလုံးပုံဖော်နိုင်ပါတယ်။တချို့ဆိုဖျားချောင်းပုံတွေတောင်ပုံဖော်ထားကြပါတယ
်လှပတဲ့ပန်းကော်ဇော့ကြီးလိုပုံပေါ်လာဖို့အတွက်လမ်းပေါ်မှာဒီဇိုင်းပုံတွေကိုအရင်အသေးချာဆွဲပြီးဘယ်နေရာမှာဘယ်ပန်းအကြောင်ကိုသုံးမယ်ဆိုတာစနစ်တကျပြင်ဆင်ကြတာပါနှစ်စဉ်ကျင်းပတဲ့ပွဲတော်အတွက်ပန်းကော်ဇော့ကြီးဖြစ်အောင်ပုံဖော်ဖို့စဉ်းစားရတာကလည်းလွယ်တော့လွယ်ပုံမရပါဘူး
kiedyś też to robiono inaczej bo nie było wzorów tylko babcia opowiadała
że တခါတော့ကတော့ဘယ်လိုပုံစံလုပ်ရမလဲဆိုတာစဉ်းစားမရဖြစ်ဘူးပါတယ်ပန်းတွေကသာအားလုံးရောဆက်ပြီးလမ်းမော်ကျဲချလိုက်လို့ကျမအဖွားကတော့အမြဲပြောလို့ရှိပါတယ
်ဟိုးရင်တုန်းကတော့ပန်းတွေကိုအခုလိုအစင်ဒီဇိုင်းတွေပုံဖော်တာမျိုးမဟုတ်ပဲပန်းရောင်စုံကိုရောမွေပြီးတော့ပန်းခင်းလမ်းလို့လုပ်ခဲ့ကြတာပါအခုတော့ပန်းတွေကိုအကြောင်းအလိုက်စနစ်တကျပုံဖော်ဒီဇိုင်းဆင်ထားတာကိုတွေ့မြင်ရမှာဖြစ်ပါတယ်ပါသားရည်နဲ့ဆိုင်တဲ့ပုံတွေပါသလိုခစ်ကိုထင်ဟပ်နေတဲ့ဒီဇိုင်းပုံတွေကိုမြင်ရမှာဖြစ်ပါတယ်။အခု2022ခုနှစ်ပွဲတော်မှာတော့ရုရှားကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းနဲ့ပိုလန်နိုင်ငံတသားတည်းရှိပါတယ်ဆိုတာပြသတဲ့အနေနဲ့ယူကရိန်းအလံပုံစံပန်းတွေနဲ့ပုံဖော်ထားတာကိုလည်းတွေ့ရပါတယ်။အခုလိုအစင်ဒီဇိုင်းပုံစံအစုံပန်းကော်ဇော့ကြီးဖြစ်လာဖို့လမ်းပေါ်မှာအရင်ပုံစံဒီဇိုင်းတွေကိုမြေပြူတွေနဲ့ပုံဖော်ဆွဲကြပါတယ်။အဲ့ဒီပေါ်မှာမြေကြီးတွေသဲတွေနဲ့အရင်ခင်းပြီးတော့အပေါ်ကနေပန်းတွေကိုလိုချင်တဲ့အကြောင်းနဲ့လိုသလိုပုံဖော်ကြရတာဖြစ်ပါတယ်။ပွဲတော်စီတန်းလှည့်လည်တဲ့မြို့ရဲကလမ်းတစ်လျှောက်လုံးပန်းကော်ဇော့ကြီးခင်းထားသလိုဖြစ်နေအောင်လို့အိမ်တိုင်းကမိသားစုဝင်ကြီးငယ်မယွေပါဝင်ဖန်တီးကြပါတယ်။ဒီလမ်းတွေပေါ်မှာမနေတဲ့မြို့ကန်တွေကလည်းသူတို့တတ်နိုင်သမျှပါဝင်ကူညီကြပါတယ
်။ဒီရှိမှနေတဲ့မိသားစုမှာကလေးလေးတစ်ယောက်ရှိပါတယ်။သူတို့မိသားစု၃ယောက်ထဲဆိုရင်ပန်းကော်ဇော့ကြီးခင်းဖို့၃ရက်လောက်ချိန်ကြမှာပါ။ကျွန်တော်ကတော့ဒီကနေ10ကီလိုမီတာလောက်အဝေးမှာနေပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့10နှစ်15နှစ်လောက်ကလေးကဒီကုနှစ်တိုင်းလာပြီးတော့သူတို့ကိုဝိုင်းကူပြီးပါတယ
်။ဂျွန်လာရဲမှာကျင်းပလေးရှိတဲ့ Corpus Christi ပွဲတော်နေ့ရောက်တဲ့အခါမှာတော့ Banking ကော်ဇော့ကြီးကိုကြည်ရဖို့အတွက်တခြားကဧည့်သည်တွေထောင်ခဲ့ချီ Speaky Mirrors မျိုးလေးစီကိုရောက်လာကြပါတယ်။နှင်းစီပန်းစပယ်ပန်းစားတဲ့မွေးရနဲ့သင်းတဲ့ပန်းပေါင်းစုံနဲ့အလှပုံဖော်ထားတဲ့ပန်းကော်ဇော့ကြီးကိုမြင်ရတဲ့ဧည့်သည်တိုင်းစိတ်ရှည်လက်ရှည်အချိန်ယူဖန်တီးထားကြတဲ့မြို့ကန်တွေကိုမချီကျူးပဲမနေနိုင်ကြပါဘူ
း
။ဒီစင်လာလူလာကြတာအနှစ်200ရှိပါပြီ။အနှစ်200အတွင်းမုံတိုင်းဝင်တဲ့တစ်နှစ်မှာပဲအလှခင်းထားတွေအားလုံးရည်မျောသွားလို့ပွဲတော်ကပန်းကော်ဇော့မပါပဲလုခဲ့ရတယ်လို့ယောဂလူကြီးတွေကပြောပြကြပါတယ်။
အခုလိုနှစ်ပေါင်း200ရဲကလှုပ်လာခဲ့ကြတဲ့ဘာသာရေးပွဲတော်အစဉ်အလှကထူးခြားလာတဲ့အတွက်ပန်းကော်ဇော့ခင်းတဲ့အစဉ်အလှကိုထိန်းသိမ်းရမယ့်ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်နဲ့ UNESCO က2022ခုနှစ်မှာသတ်မှတ်ခဲ့ပါတယ်။
အခုလိုတတ်မှတ်ခံရတဲ့အတွက်မြို့ကန်တွေဂုံယူမဆုံးဖြစ်ကြသလိုပို့ပြီးတော့လှပတဲ့ပန်းကော်စောကြီးဖြစ်အောင်လည်းစ조사ကြတယ်လို့မြို့ကန်ဖျားကြောင်းရဲ့ခရီးယံဖုန်ကြီးကပြောပြပါတယ်
Oczywiście, że odkąd zostaliśmy wpisani na światową listę dziedzictwa.
Tym ja mam jedzie mu umwe tku phi UNESCO ga tamalai bi ge de ga lu de ye sei wen za mu a thau mu po ji ma la ga ba de. Ta won po ji la da ma mi me de ta ga ni ga le po pi a le ne tha pa wen ja ba de.
Polan nai ga a le bai ga Speaky Mirrors myo le ma nit sin chin ba de Corpus Christi Koror myat pwe ro ni ma ဝဲပြူစူတောင်းပွဲကိုညနေ 9:00 အထိမှစတင်ပြီးတာနဲ့ကက်သလစ်ဖုန်းတော်ကြီးတွေဦးဆောင်ပြီးတော့ပန်းကော်စောခင်းထားရလမ်းပေါ်ကနေမြို့ထဲမှာစီတန်းလှည့်လည်ကြပါတယ်ပွဲတော်ပြီးသွားချိန်ဆိုရင်တော့လှားတဲ့လှအောင်ပန်းကော်စောကြီးခင်းခဲ့သူတွေကလမ်းပေါ်မှာအမိုက်တွေဖြစ်သွားတဲ့ပန်းတွေကိုတပြက်စီးတွေနဲ့ပြန်လဲရှင်းလင်းကြရင်းနဲ့နောက်နှစ်မှာဘလို့ပန်းမျိုးတွေနဲ့ပန်းကော်စောကြီးကိုပုံဖော်မလဲလို့စပြီးတော့စဉ်းစားကြတယ်လို့ပြောပါတယ်ရှင်ကျွန်မဆွမ်းမြတ်ပါပါ
ကိုရောမြက်ပွဲတော်အချိန်ရောက်တဲ့အခါတိုင်းမြို့ထဲကလမ်းတွေကပန်းခင်းကော်စောတွေအသွင်ပြောင်းသွားတဲ့ပိုလန်ကပန်းခင်းကော်စောရှိအကြောင်းမဆုမြတ်မုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ဗုဒ္ဓဘုမနေ့ခင်မှာလည်းတစ်လှည့်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုစောဝင်းလိုက်တစ်လှည့်ပြောပြပေးပါရှင်။
ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာလာမယ့်နိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပြောဆိုတော့ကိုကပီးသဖနွမ်ပင်ပို့သတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံရေးရာကိုစားမပြုတဲ့သူကိုပဲအစည်းအဝေးတက်ရောက်ဖို့အကြောင်းကြားထားတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရချုံစွန်နူရီကသဖနွမ်ပင်ပို့သတင်းစာကိုပြောကြားခဲ့တာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တရားရင်ဆိုင်နေရဆဲအမှုတွေကနောက်ထပ်အာကရိမှုနှမှုကိုလာမယ့်အောက်တိုဘာလ12ရက်နေ့မှာအပြစ်သားအမိန့်ချသွားမယ်လို့မျှော်လင့်ကြောင်းတရားရေးသတင်းရက်ကပြောပါတယ်ဒေါက်တာဆန်းစုကြည်ဟာစီးပွားရေးလုပ်ငန်းရှင်ဥမာဝိတ်စီကအမေရိကန်ဒေါ်လာ5သိန်းခွဲကိုဒေါက်ခင်ချီဖောင်ဒေးရှင်းအတွက်လက်ခံရယူခဲ့တယ်ဆိုပြီးစစ်ကောင်စီကအခုလိုဆက်ဆိုထားတာပါဒေါ်လာ5သိန်းခွဲကိုဒေါက်တာဆန်းစုကြည်က2ကြိမ်ခွဲလက်ခံရယူခဲ့တဲ့အတွက်အမှုနှမှုနဲ့ဆက်ဆိုထားတာလို့သိရှိရပါတယ်ခင်ဗျာရောညာဒုက္ခသည်တွေတင်ဆောင်လာတဲ့လေတစည်းဟာဥရုယာတိဆိုးရတာကြောင့်ဘင်္ဂလားဒေ့ရှ်ကံယူရန်အပြင်မှာအင်္ဂါနေ့ကတိမောက်ခဲ့ပြီးအနည်းဆုံးလူ12ဦးတည်းမနဲ့ပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်ကံကြေဆောင်တပ်ဖွဲ့ကပြောပါတယ်အဲ့ဒီငါးဖမ်းလေဟာမနဲ့အစောပိုင်းကထွက်သွားပြီးမလေးရှားနိုင်ငံကိုဥတီနေတာဖြစ်ပါတယ်ဘင်္ဂလားပင်လယ်အော်ဒဲလေတိမောက်ခဲ့တဲ့နောက်ကယ်ဆယ်ရေးသင်္ဘောနှစ်ဆင့်နဲ့အသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်နေတယ်လို့ဆိုပါတယ်ခင်ဗျအိန္ဒိယနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှာပြန်ပေးဆွဲအာရမခိုင်ခံရမှုတွေနဲ့ဆက်နွယ်ပြီးအလောက်ကန်ရှာပေးတဲ့ပွဲစားနှစ်ယောက်ကိုအိန္ဒိယနိုင်ငံမွန်ဘိုင်းရာဇဝတ်မှုတပ်ဖြတ်ရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့ကြောင်းဒီကနေ့ထုတ် The Hindustan Times သတင်းစာမှာရေးသားထားပါတယ်အဖမ်းခံသူ2ဦးဟာပြီးခဲ့တဲ့သတင်းပတ်ကဒွန်ဂရီမြို့ကန်2ဦးကိုမြန်မာနိုင်ငံကိုခေါ်သွားပြီးထိုင်းနိုင်ငံကိုပို့တဲ့အလောက်ပွဲစားတွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာမြောက်ကိုရီးယားကအမျိုးအစားမသိသေးတဲ့ပက်ထိန်တုံးကြီးတစ်စင်းကိုဂျပန်နိုင်ငံဘော်ကိုကျော်ပြီးပြစ်လွတ်လိုက်တဲ့အတွက်မြောက်ပိုင်းကဟိုကိုဒိုနဲ့အိုင်မိုရီခရိုင်နယ်မှာလူတွေကိုအင်္ဂါနေ့မနက်ကဘေးလွယာကိုရှောင်တင်းခံခဲ့ရပါတယ်ဒီလိုဖြစ်ခဲ့တာဟာရက်ဆက်ရန်ကားတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကပြောပါတယ်ခင်ဗျာ
အောက်တိုဘာလ4ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းကြေညာကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nasim Lop နဲ့ PJ Eliab တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA American အတန်ရဲ့မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ကြည်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လူတဲ့ဆန္ဒတွေပြကြပါသည်ရှင
This program has come to you from the Voice of America, Washington.